Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်မတ်လ18ရက်တနင်္ဂနွေနေ့မနက်ခင်း VOA season 2ကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဖိုင်တိုမီတာ3240နဲ့48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်း season 2တာဝန်ယူပါမယ်ရှင
်။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုလည်းလောက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ရာလူကထုတ်ခံလိုက်ရတဲ့ FBI ဒုတိယကြီးကဟာသူနဲ့သမရာကြားဆက်သွယ်ပြောဆိုတာတွေအားလုံးကိုမှတ်တမ်းတင်ထားတယ်လို့သတင်းမီဒီယာတွေကပြောကြပါတယ်။ရိုဟင်ဂျာပြည်ပကဟာမြန်မာတနေနိုင်ငံနဲ့ဆိုင်တဲ့ကိစ္စမဟုတ်ဘဲဒေသရင်းလူညွန်ရေးကိုချင်းချောက်တဲ့အဆင့်ရောက်မဲ့အန္တရာယ်ရှိနေတယ်လို့မလေးရှားဝန်ကြီးချုပ်ကပြောပါတယ်။ဒီကနေ့ဟာရုရှားနိုင်ငံမှာသမရာရွေးကောက်ပွဲအတွက်မဲပေးကြမယ့်နေ့ဖြစ်ပြီးလက်ရှိသမရာဗလာဒီမီယာပူတင်နဲ့အနိုင်ရမယ်လို့အများကခံမှန်းပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်ခင်းနားဆင်ရမယ့်စီစဉ်နေတဲ့မှာတော့အရင်ဆုံးပထမဆုံးကျင်းပတဲ့ဩစတြေးလျနဲ့အာဆီယံထိပ်သီးအစည်းအဝေးစာချုပ်လာလက်မှတ်ရေးထိုးဝယ်အခမ်းအနားမှာထောက်လှမ်းရေးသတင်းအချက်အလက်တွေဖလှယ်ရင်းနဲ့ပတ်သက်လို့
So we have to be constantly alert, constantly working with our neighbors in the region. The sharing of intelligence is critically important.
Australia ဝန်ကြီးချုပ်ရဲ့ပြောကြားချက်နဲ့တူနားဆင်ရဖို့ရှိပါတယ်2019ဘန်ဒါနှစ်ပထမ6လပိုင်းအတွက် NRD အစိုးရကအမျိုးသားစီမံကိန်းဥပဒေမူကြမ်းအကြောင်းမြန်မာအရေးသုံးသပ်ချက်နဲ့အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ပါတယ်ရှင်ဒုတိယပိုင်းမှာတော့စနေနေ့ညတိုက်ရိုက်လေ့လာဆွေးနွေးခန်းကိုပြန်ပြီးထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြီးညာပေးကြပါမယ်ရှင်
။ရာဥကထုတ်ခံလိုက်ရတဲ့ FBI ဒုတိယညွှန်ကြားရေးမှူး Andrew McCabe ဟာသူနဲ့သမ္မတဒေါ်နယ်ထရမ့်တို့အကြားဆက်သွယ်ပြောဆိုခဲ့တာတွေကိုအသေးစိတ်မှတ်သားထားတယ်လို့သတင်းမီဒီယာတွေကစနေနေ့မှပြောကြပါတယ်။ Mr. McCabe ကိုသမ္မတထရမ့်ကလာအတော်ကြားလူသိရှင်ကြားဝေဖန်ပစ်တင်တာတွေလုပ်ခဲ့ပြီးတောက်ကြာနေနောက်ပိုင်းမှာတော့ရှေ့နေကျ Jeff Sessions ကရာဥကနေထုတ်ပြစ်လိုက်တာပါ။Mr. McCabe ဟာ FBI မှာတာဝန်ထမ်းလာတာနှစ်ပေါင်း20ကျော်ပြီဖြစ်ပြီးအငြင်းစားယူမဲ့ရက်မတိုင်ခင်နှစ်ရက်လိုမှာပဲအထုတ်ခံရတာပါ Mr. McCabe ဟာခွင့်ပြုချက်မရှိဘဲသတင်းမီဒီယာကိုဖွင့်ချခဲ့ပြီးတော့ကျန်းသစ်စာချိန်ဆိုပြီးစစ်ဆေးခံရခြင်းအပါအဝင်အခြေအနေအများပြားမှာဖြောင့်မတ်ယူသားမှုမရှိခဲ့ဘူးဆိုတာတွေ့ရတယ်ဆိုတော့တရားရေးဌာနစစ်ဆေးရေးမှူးချုပ်နဲ့ FBI တို့ရဲ့အစီရင်ခံစာတွေကိုထောက်ပြပြီး Andrew McCabe ကိုတာဝန်မှချက်ချင်းရပ်ဆိုင်လိုက်သည်ဆိုပြီးတော့ရှင်းနေကျ Sessions ကဖြုတ်ပြတာပါ FBI မှာဒုတိယအဆင့်မြင့်ဆုံးပုဂ္ဂိုလ်ဖြစ်ခဲ့သူ McCabe ဟာဇန်နဝါရီလကလေးကခွင့်သွားနေတာဖြစ်ပြီးသူ့ရဲ့မွေးနေ့ဖြစ်တဲ့ဒီကနေ့တနင်္ဂနွေနေ့မှာသူရဖို့ရှိတဲ့ခန်းစားခွင့်အပြည့်နဲ့အငြိမ်းစားယူဖို့စီစဉ်ထားတာပါ။ဒါပေမဲ့လည်းအခုတော့ယာရုကနေထုတ်ခံလိုက်ရတာကြောင့်သူ့ရဲ့ပင်စင်လဆောင်ငွေတချို့တဝက်ဒါမှမဟုတ်အားလုံးဆုံးရှုံးသွားမယ်အရေးရှိနေပါတယ်။ Mr. McCabe ကတော့သူ့ကိုထုတ်ပြတာဟာလက်တုံပြန်တာဖြစ်ပြီး FBI ညွှန်ကြားရေးမှူး James Comey ကိုထုတ်ပြလိုက်ပြီးတဲ့နောက်ပိုင်းသူပါဝင်ခဲ့တဲ့ခန်းကဏ္ဍသူလှုပ်ဆောင်ခဲ့တာတွေနဲ့သူကြုံတွေ့သိမြင်ခဲ့ရတာတွေကြောင့်သူကိုရွေးထုတ်ပြီးအခုလိုလုပ်လိုက်တာဖြစ်တယ်လို့တောက်ကြနေနှောင်းပိုင်းထုတ်ပြန်ချက်တခုမှပြောထားပါဗျ
။ရာထူးကဖယ်ရှားခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှောင် James Comey ကအမေရိကန်ပြည်သူပြည်သားတွေအနေနဲ့ဘသူဟာဂွန်ပြုတ်ထိုက်သူဖြစ်ပြီးတော့ဘသူကတော့ဂွန်မြူထိုက်သူမဟုတ်ဘူးဆိုတာမကြခင်ဆုံးဖြတ်လိုက်မယ်လို့ပြောဆိုလိုက်ပါတယ်။ Mr. Comey ကသမ္မတကြီးခင်ဗျာကျွန်တော်ပြောမယ့်အကြောင်းအရာတွေကိုအမေရိကန်ပြည်သူပြည်သားတွေမကြခင်မှာပဲကြားပါတော့မယ်ဘသူဟာလေးစားဂွန်မြူထိုက်သူဖြစ်တယ်လဲဆိုတာကိုသူတို့ဘာသာအကဲဖြတ်နိုင်ကြပါလိမ့်မယ်ဆိုပြီးတော့စနေနေ့က Twitter မှာရေးသားလိုက်တာပါ Mr. Comey ရေးသားထားတဲ့ higher loyalty လေးနဲ့စွာတည်ဆောက်ဆောင်တည်ခြင်းလို့အဓိပ္ပာယ်ရတဲ့စာအုပ်ကို April မှာထုတ်ဝေဖြန့်ကျင်ဖို့စီစဉ်ထားပါတယ်သမ္မတ Trump ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ Russia ရောဆက်နွယ်မှုရှိနေနိုင်တာကိုစုံစမ်းတဲ့အတွက်ဆိုပြီးပြီးခဲ့တဲ့မေလမှာ Mr. Comey ကိုသမ္မတ Trump ကရာထူးကဖယ်ရှားလိုက်တာပါအဲ့ဒီအချိန်မှာပဲ Mr. Comey ကလည်းအလုတ်ကထုတ်ပယ်မခံရခင်သမ္မတ Trump နဲ့မကြာခဏပြောဆိုဆွေးနွေးတဲ့အချိန်တိုင်းမှာစိတ်မသက်မသာဖြစ်ခဲ့ရကြောင်းပြောဆိုခဲ့ပါတယ်
ပြည်ထောင်စုတနမ23ကိုနိုင်ငံကနေထွက်သွားဖို့ရုရှားကစနေနေ့မှာကြေညာလိုက်ပြီးတဲ့နောက်ပြည်ထောင်အနေနဲ့နောက်ထပ်ဗားဆက်လုပ်မယ်ဆိုတာကိုဆုံးဖြတ်သွားမယ်လို့ပြည်ထောင်ဝန်ကြီးချုပ်ထရီဇာမေကစနေနေ့မှာပြောပါရတယ်။ပြည်ထောင်စုမြေပေါ်မှာနိုင်ငံသားတွေနဲ့တခြားလူရဲ့အသက်အန္တရာယ်ကိုရုရှားဆိုရကချင်းချောက်တာမျိုးကျမတို့ဘယ်တော့မှသိခံမှာမဟုတ်ပါဘူး။ကမ္ဘာတဝန်းကကျမတို့မိတ်ဆွေတွေနဲ့မဟာမိတ်တွေရဲ့အားကောင်းတဲ့ထောက်ခံမှုကြောင့်ကျမတို့တွေအသေးချခိုင်မာစေပါတယ်လို့လန်ဒန်မြို့တော်မှာကျင်းပတဲ့ Conservative Party ຫນွေဦးကာလာဆွေးနွေးပွဲမှာဝန်ကြီးချုပ်မေကပြောသွားပါရတယ်။ရုရှားတနမ23ဦးကိုပြည်ထောင်နိုင်ငံကနေနှင်ထုတ်မယ်လို့ဒီသတင်းမဲ့အစောပိုင်းမှာဝန်ကြီးချုပ်မေကပြောပြီးတဲ့နောက်ရုရှားဘက်ကလည်းလက်တုံပြန်လုဆောင်တာပါရုရှားသူဟောင်းဆာဂီးစခရီပယ်နဲ့တမိဖြစ်သူယူလာယာတို့ကိုဓာတုအစစ်နဲ့လုကြံတပ်ဖြတ်ဖို့ကြိုးစားခဲ့မှုနဲ့ဆက်ဆက်ပြီးနောက်ဆက်တွဲတန်တမန်တွေကိုအပြန်အလှန်နှင်ထုတ်တာတွေဖြစ်လာတာပါစခရီပယ်နဲ့တမိဖြစ်သူတို့ကိုဆာဂီးမြို့ပန်းညာတခုထဲမှာသတိလေးမေးမြောနေတာတွေ့ခဲ့ရပြီးတဲ့နောက်စေးရုံတင်ထားရပြီးစိုးရင်ရတဲ့အခြေအနေမှာရှိနေစေပါပဲသူတို့ကိုတိုက်ခိုက်တာမှာဆိုဗီယက်ပြည်ထောင်စုခေတ်ကထုတ်လုပ်ခဲ့ပြီးအခုရုရှားကဆက်ရယူထားတဲ့ Novi Chok လို့ခေါ်တဲ့အာယုံကျော်ထိဓာတုအစိတ်ကိုသုံးခဲ့တယ်လို့ဗြိတိသျှတာဝန်ရှိသူတွေကပြောထားပါတယ်။ Salisbury မှာဖြစ်ခဲ့တာနဲ့ပတ်သက်ပြီးဗြိတိန်ရဲ့ရန်စားတဲ့လုပ်ရက်တွေနဲ့အခြေအမြင့်မဲ့ဆူဆွဲချက်တွေကိုတုံ့ပြန်တဲ့အနေနဲ့အခုလိုလှုပ်ဆောင်တာလို့ရုရှားကပြောပါတယ်။
မြောက်ကိုရီးယားကိုယ်စားလှယ်တွေနဲ့ဆွီဒင်နိုင်ငံခြားရေးဝန်ကြီးတို့ရဲ့၃ရက်ကြာဆွေးနွေးပွဲစနေနေ့မှာပြီးဆုံးသွားပါပြီ။ဒီဆွေးနွေးပွဲကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံရေးဦးတည်သွားနိုင်ပါတယ်။မြောက်ကိုရီးယားကျွန်းဆွေဒေသကတင်းမာမှုတွေလျော့ချသွားအောင်ဆွေးနွေးပွဲတွေကမကရကျင်းပခြင်းအပြင်ဆွီဒင်နိုင်ငံကစူးစမ်းနေကြောင်းကုလသမဂ္ဂဆိုင်ရာဆွီဒင်သမ္မတ Olof Skoon ကတောက်ကြားနေမှာပြောပါရယ်။ဆွီဒင်နိုင်ငံဟာမြောက်ကိုရီးယားမှာတန်ယုံဖွင့်ထားတဲ့အနောက်နိုင်ငံတချို့ထက်ကနိုင်ငံတစ်ခုလည်းဖြစ်ပါရယ်။အဲ့ဒီတန်ယုံမှာဆွီဒင်နိုင်ငံသားတွေအတွက်သမဂ္ဂအမေရိကန်၊ကနေဒါနဲ့ဩစတြေးလျနိုင်ငံသားတွေတနမယေကိစ္စရပ်တွေကိုလည်းဆောင်ရွက်ပေးပါရယ်ကိုရီးယားကျွန်းဆွယ်လုံခြုံရေးအခြေအနေတွေဟာကမ္ဘာတစ်ဝန်းလက်ရှိဖြစ်ပေါ်နေတဲ့ဖိအားအများဆုံးကိစ္စရပ်တွေထဲကတစ်ခုဖြစ်ပြီးတော့အဲ့ဒီနေရာကတင်းမာမှုတွေရောကြဖို့ဆွီဒင်နိုင်ငံကတစ်စိတ်တစ်ပိုင်းပါဝင်ဆောင်ရွက်နေပါတယ်လို့စကွန်းကနယူးယောက်မြို့မှာသတင်းထောက်တွေကိုပြောဆိုခဲ့ပါရယ်မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယုံဟိုနဲ့ဆွီဒင်နိုင်ငံခြားရေးဝန်ကြီးစတီဖန်လိုဖန်တို့လည်းစတော့ခ်ဟ ோம் မြို့မှာတောက်ကြတဲ့ကခဏတွေ့ဆုံခဲ့ကြပါရယ်ဒါပေမဲ့လည်းသူတို့ဘာအကြောင်းနဲ့ဆွေးနွေးကြသလဲဆိုတာကိုတော့နှစ်ဖက်အရာရှိတို့ရဲ့ပြောရေးဆိုခွင့်ရှိသူတို့ကထုတ်ဖော်ပြောဆိုတာမှရှိပါဘူး
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
ဒီရေကနေတနင်္ဂနွေမနေ့ဖက်တင်များကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရိုဝင်းညာချက်တဲဟာမြန်မာတနင်္ဂနွေရဲ့ကိစ္စမဟုတ်ပဲဒေတာရင်းလူညုံရေးဆိုင်ရာအန်ဒရယ်အဆင့်ထိရောက်သွားနိုင်တယ်လို့မလေးရှားဝန်ကြီးချုပ်နာဂျစ်ဘရာဇက်ကသတိပေးလိုက်ပါတယ်။ဩစတြေးလျနိုင်ငံမှာကျင်းပနေတဲ့အာဆီယံဩစတြေးလျထိပ်သီးအစည်းအဝေးတွင်ဝန်ကြီးချုပ်ဘရာဇက်ကအဲ့လိုသတိပေးလိုက်တာပါ။အဲ့ဒီအစည်းအဝေးကိုနိုင်ငံတော်တနင်္ဂနွေပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တက်ရောက်နေပြီးရိုဝင်းညာရေးပေါ်မြန်မာဆွေးရရဲ့ပြုမှုလှုံ့ဆော်မှုကြောင့်လူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ဒေါက်ဆန်းစုကြည်ကိုတရားစွဲဆိုဖို့ဩစတြေးလျရှိနေတချို့ကကြိုးစားခဲ့ကြပါတယ်။ဒါပေမဲ့လေဒေါက်ဆန်းစုကြည်ဟာတန်တမာရေးအကာအကွယ်ရထားသူဖြစ်တာကြောင့်အဲဒီလိုတရားမစွဲနိုင်ဘူးလို့ဆိုပြီးဩစတြေးလျရှေ့နေချုပ်ကပယ်ချလိုက်ပါတယ်။ဒေါက်ဆန်းစုကြည်ဟာသုံးဝေကြခီးစင်နဲ့ဩစတြေးလျမှာရောက်နေတာဖြစ်ပြီးသူ့ကိုစံနှပ်ပြကန့်ကွက်တာတွေလည်းရှိပါတယ်။ဒီကြောင့်သတင်းဆောင်မကိုသတင်းတွေပြီးနားဆင်ရပါမယ်။ဒီတော့ဒီမှာပဲဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကမြန်မာနိုင်ငံကိုပြန်လာမဲ့သူတွေကိုဆူရကလက်ရှိပြင်ဆင်ထားတဲ့ယာယီစခန်းမှာတသက်လုံးထားသွားမှာမဟုတ်ပါဘူးလို့မောင်နှောခင်ထူထူအချို့ရဲ့ဦးစီးဌာနမှဦးရဲထွတ်ကသတင်းတော့တွေကိုပြောပါတယ်။စိုးရရဲ့အစီအစဉ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတရင်တော့တွေတရင်ယူဖို့ရောက်နေကြတဲ့ချိန်ဦးရထွတ်ကအဲ့လိုပြောတာပါသူတို့ကိုယာယီစခန်းမှာတစ်တလုံးနေဖို့မပြောနိုင်ပါဘူးသူတို့ကိုအကြာကြီးအဲ့ဒီမှာထားဖို့အစီအစဉ်ရောရွေချက်ပါမရှိပါဘူးလို့ဦးရထွတ်ကပြောတဲ့အကြောင်း AFP တရင်တပုတ်မှာကိုးကားရေးသားထားပါတယ
်ရုရှားနိုင်ငံရဲ့သမရရွေးကောက်ပွဲတွေကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပြီးနိုင်ငံကောင်းဆောင်တယောက်အဖြစ်18နှစ်ကြာတာဝန်ယူလာတဲ့သမရဗလာဒီမီယာပူတင်ကိုနောက်ထပ်6နှစ်သက်တမ်းအတွက်ရွေးချယ်ကြလိမ့်မယ်လို့ခန့်မှန်းရပါတယ်သမရပူတင်အနေနဲ့စိန်ခေါ်မှုပေါင်းများစွာနဲ့ရင်ဆိုင်နေရပေမဲ့လည်းဖက်ပိုင်ဖက်တဦးကမှသူ့ကိုစိန်ခေါ်နိုင်မဲ့ပုံတော့မရှိပါဘူးသမရရွေးကောက်ပွဲဝင်ရောက်အရွေးခံမဲ့သူတွေထဲမှာဖြစ်ရမှန်ရုပ်တံတရုပ်ဆောင်တဦးနဲ့အစွန်းရောက်အမျိုးသားရေးဝါဒီတဦးတို့လည်းပါဝင်ပြီးတော့မဲအနေငယ်လောက်သာရမယ်လို့ခန့်မှန်းရပါတယ်သမရပူတင်ကတော့မဲ50ရာခိုင်နှုန်းကျော်ရမယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့လည်းသမရပူတင်ရဲ့ရွေးကောက်ပွဲအဖွဲ့ကတော့မဲ80ရာခိုင်နှုန်းကျော်ရမယ်လို့ခန့်မှန်းနေကြတာပါ။တနင်္ဂနွေနေ့မှာကျင်းပမယ့်သမရရွေးကောက်ပွဲကိုဒေတာခွဲပြီးတော့အချိန်17ချိန်ခွဲကျင်းပသွားမှာပါ။နိုင်ငံအရှိပဲဆုံးကဒေတာမှာရွေးကောက်ပွဲစတင်ပြီးတော့အနောက်ဖက်အစွန်းဆုံးကကလင်နင်ဂတ်ပြည်နယ် Baltic Enclave မှာအဆုံးသတ်မှာဖြစ်ပါတယ်။လူအောင်တရကိုတန်းတို့မဲစင်းပြဖို့မှတ်ပုံတင်ထားပါတယ်။အစိုးရပိုင်းရွေးကောက်ပွဲစီမံရေးအဖွဲ့ဖြစ်တဲ့VCIOM ကတော့မဲဆန္ဒရှင်83ရာခိုင်နှုန်းလာရောက်မဲပေးကြမယ်လို့ခန့်မှန်းထားတာပါ။ရုရှားနိုင်ငံကအစိုးရမဟုတ်တော့အဖွဲ့အစည်း Lavender Center ရဲ့ဒီဇင်ဘာလမှာကောက်ယူခဲ့တဲ့စစ်တမ်းမှာတော့မဲဆန္ဒရှင်58ရာခိုင်နှုန်းတို့ကရွေးကောက်ပွဲကိုတပိတ်မှတ်ဖို့စီစဉ်ထားတယ်လို့ဖော်ပြထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာအကြမ်းဖက်ဝါဒတံပြန်နှိမ်နင်းရေးအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုတွင် IS အစွန်ရောက်35ယောက်ထိသေဆုံးသွားပြီးတော့ဒဒါဇင်ထက်မနည်းဒဏ်ရာသွားပါတယ်။IS အဖွဲ့စခန်းတွေရှိတဲ့ Jaws Jan ပြည်နယ် Dazab နဲ့ Kishtiba ခရိုင်တွေမှာအာယုံတက်ချိန်မတိုင်ခင်လေကြောင်းကနေတိုက်ခိုက်တာဖြစ်တယ်လို့အာဖဂန်ဒေသဆိုင်ရာစစ်ဘက်ရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။တေဆုံးသူတွေထဲမှာအာဖဂန်အင်းနီဂျင်အိုစဘက်ကစ္စတန်နိုင်ငံကနိုင်ငံသား9ယောက်လည်းပါတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ Kishtiba ခရိုင်မှာအမေရိကန်အထူးတပ်ဖွဲ့ကမြေပြင်စစ်ဆင်ရေးတစ်ခုလည်းလုပ်ခဲ့ပြီးအရေးပါတဲ့ Daesh တမူတူကိုသူ့ရဲ့လက်ထောက်အများပြားနဲ့တူဖမ်းဆီးရမိခဲ့တယ်လို့အာဖဂန်စစ်ဘက်ထုတ်ပြန်ချက်မှာပြောထားပါတယ်။ Daesh ဆိုတာကတော့ IS တွေကိုအာရဗ်ဘာသာစကားနဲ့ခေါ်ဆိုတာပါ။ဒီဖြစ်ရတဲ့နယ်ပတ်သက်ပြီးအမေရိကန်စစ်ဘက်ကမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး။ IS ကိုလူလာတဲ့အုပ်စုတစုကအာဖဂန်နစ္စတန်၊ပါကစ္စတန်နဲ့စတဲ့ဒေသမှာဂျီဟတ်ဝါဒီတွေကိုစုစည်းဖို့ရည်ရွယ်ပြီးဆိုရှယ်မီဒီယာကနေလုံဆော့စည်းဝေးမှုတစ်ခုစလုပ်ခဲ့ပြီးတဲ့နောက်တည့်မှာပဲအမေရိကန်ကလေကြောင်းကနေတိုက်ခိုက်တာပါ
။တရုတ်သမ္မတရှီကျင်းပင်ကဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကိုစနေနေ့ကတယ်လီဖုန်းဆက်ပြီးတော့နှစ်ဦးနှစ်ဖက်အကျိုးရှိမဲ့ကိစ္စရပ်တွေကိုဥပမာအဖြစ်ပူးပေါင်းဆောင်ရွက်သွားတဲ့နယ်လို့ပြောဆိုခဲ့ပါတယ်။ဂျာမန်ဝန်ကြီးချုပ်အဖြစ်၄ချိန်မြောက်ပြန်လည်အရွေးခံရတဲ့အန်ဂလာမာကဲကိုသမ္မတရှီကဂိုမျိုးစကားပြောကြားခဲ့တယ်လို့မာကဲကလည်းစနေနေ့မှာကျင်းပနေတဲ့73ချိန်မြောက်ပြည်သူညီလာခံကနေသမ္မတရှီကိုတညီတညွတ်ထဲထောက်ခံမဲ့ပေးရွေးချယ်လိုက်တဲ့ပုံဂိုမျိုးစကားပြန်လည်ပြောဆိုခဲ့ပါတယ်။တရုတ်နဲ့ဂျာမနီတို့ရဲ့နီးပြူဟာရီအတိုင်းလှိုင်းနာပြီးတော့နိုင်ငံအကျိုးရှိမဲ့နောက်ထပ်အဆင့်တစ်ခုစီကိုအတူပူးပေါင်းလှုပ်ဆောင်သွားဖို့သမ္မတရှီကပြောဆိုခဲ့ပါတယ်။အဲ့ဒီအဆင့်ကတော့ပိုလမစီမံကိန်းကြီးရဲ့မူပေါင်းတွေအတိုင်းဖွံ့ဖြိုးတိုးတက်မှုတွေရရှိရေးရှေ့ဆက်ပူးပေါင်းလုပ်ကိုင်ရေးဖြစ်ပါတယ်။ဒါအပြင်တရုတ်ဥရောပတမက China European Union ဆက်ဆံရေးတိုးတက်ဖို့ကိစ္စရမှာလဲတရုတ်နဲ့ဂျာမနီတို့ဦးဆောင်ဖို့အပြူသဘောဆောင်ပြီးတရုတ် EU ရဲ့အပြန်အလှန်ယုံကြည်မှုရှိတဲ့ဖွံ့ဖြိုးတိုးတက်မဲ့နီးပြူဟာတွေပူးပေါင်းချမှတ်ဖို့လဲသမ္မတရှီကထည့်သွင်းပြောဆိုသွားပါတယ်။ Miss Merkel ကလည်းဂျာမနီအစိုးရတဲ့အနေနဲ့တရုတ်နဲ့ဂျာမနီနှီးကပ်စွာပူးပေါင်းဆက်ဆံဖို့ဆုံးဖြတ်ချက်ချမှတ်ထားကြောင်းပြန်လည်ပြောဆိုခဲ့ပါတယ်ရှင်။
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေတဲ့နန်းလောင်တို့ပြောပြပေးသွားတာပါ။အခုစက်တိုင်းနားဆင်ရမယ့်စီစဉ်တွေထဲမှာတော့အရင်ဆုံးဩစတြေးလျနဲ့အာဆီယံတို့ရဲ့ပထမဆုံးထိပ်သီးစည်းဝေးပွဲအကြောင်းကိုစပါမယ်ရှင်။ပထမဆုံးချိန်ကျင်းပတဲ့ဩစတြေးလျနဲ့အာဆီယံအထူးထိပ်သီးအစည်းအဝေးမှာကုန်သွယ်ရေးအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့အမျိုးသားရေးအစွန်းရောက်ဝါဒအန္တရာယ်မြောက်ကိုရီးယားချိန်ချောက်မှုစတာတွေကိုအဓိကထားပြီးတော့ဆွေးနွေးနေပါတယ်။တစ်ချိန်တည်းမှာပဲရိုဟင်ဂျာတွေပေါ်ဖြစ်နှိပ်မှုဆွဆွဲချက်နဲ့အာဆီယံထိပ်သီးခေါင်းဆောင်တွေကြားအယုံစိုက်ခံရဆုံးဖြစ်နေတဲ့မြမခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုဖမ်းဆီးဖို့ဩစတြေးလျလူ့အခွင့်ရေးရှင်နေအဖွဲ့ရဲ့ရှောက်ထားမှုကိုတန်တမန်ကင်းလွတ်ခွင့်ဥပဒေအရဩစတြေးလျရှင်နေချုပ်ကပယ်ချခဲ့ပါတယ်။အပြည့်အစုံကိုမတ်အင်ဂျင်နိုင်ကပြောပြမှာပါရှင်
။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာစနေနေ့ကစတင်ကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာတော့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးနဲ့လွတ်လပ်စွာကုန်သွယ်ခွင့်စတဲ့အချက်တွေကိုဩစတြေးလျဝန်ကြီးချုပ်မယ်ကွန်တမ်ဘယ်ကအဓိကထားပြောဆိုသွားပါတယ်။ဒါအပြင်အကြမ်းဖက်မှုတိုက်ဖျက်ရာမှာထောင်လိုင်းရေးသတင်းအချက်လက်တွေဖလှယ်ရေးဩစတြေးလျနဲ့အာဆီယံကြားနားလည်မှုစာကြွန်လွှာကိုလက်မှတ်ရေးထိုးတဲ့အခမ်းအနားမှာဝန်ကြီးချုပ်တန်ဘူးပြောသွားတာကတော့
So we have to be constantly alert constantly working with our neighbors in the region the sharing of intelligence is critically important
ကျွန်တော်တို့မပြတ်သတိရှိနေရပါမယ်ဒေသတွင်းကကျွန်တော်တို့အိမ်နီးချင်းတွေနဲ့မပြတ်လက်တွဲလုဆောင်နေရပါမယ်သတင်းအပြန်အလှန်ဖလှယ်တာကတိတ်ကိုအရေးကြီးပါတယ်တိတ်အရေးကြီးလာတာမဟုတ်ဘူးဒါမှမဟုတ်သိအရေးပါတဲ့ထောက်လိုင်းသတင်းမဟုတ်ဘူးလို့ထင်ရတာကတယောက်ယောက်ရဲ့စုံစမ်းစစ်ဆေးမှုမှာဗဟေလိဖြစ်နေတာကိုဆက်ဆက်ပြီးတဲ့အချက်ဖြစ်သွားနိုင်တယ်ဆိုတာကျွန်တော်တို့အားလုံးသိထားတာကြောင့်ပါယုံကြည်မှုအပြန်လန်ဖလှယ်မှုပူးပေါင်းဆောင်ရွက်မှုတွေဟာသိကိုရေးကြည့်ပါတယ
်အလားတူအခမ်းအနားမှာမိကွန်းပြောကြားခဲ့တဲ့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကလည်းအကြမ်းဖက်လှုပ်ရှားမှုကိုကြိုတင်ကာကွယ်နိုင်ရေးပိုးပြီးအရေးကြီးကြောင်းအခုလိုပြောသွားပါတယ
် It is essential It is keyAnd it is imperative that we
jump at lawyer do ဖြစ်ပြီးမှနောက်ဆက်တွဲအဖြစ်အရေးယူလှုပ်ဆောင်တာတဲ့ကျူတင်ကာကွယ်ရေးဥပဒေပြဋ္ဌာန်းချက်တွေကျွန်တော်တို့ဟာစီးပွားအဓိကမဖြစ်မနေအရေးပါတဲ့ကိစ္စဖြစ်ပါတယ်
။ဒါ့အပြင်အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ပတ်သက်လို့လည်းရိုဟင်ဂျာတွေကိုနှင်ထုတ်တဲ့ဖြစ်ရပ်ဟာမြန်မာနိုင်ငံရဲ့ပြည်ရင်းပြည်ထနာအဖြစ်ကြာရှည်ရပ်တည်လို့မရတော့တဲ့အကြောင်းမလေးရှားဝန်ကြီးချုပ်ရာဇက်ကထည့်သွင်းပြောဆိုသွားပါတယ်။အခုလိုဒေတာရင်းအစည်းအဝေးမှာအာဆီယံခေါင်းဆောင်တက်ဦးနေနဲ့ပြည်ရင်းရေးကိုဝင်ရောက်မဆွတ်ဖက်ရေးအာဆီယံမူကနေတွေးဖီပြောဆိုတာဟာရှားပါတဲ့ဖြစ်ရပ်လို့လည်းဒေတာရင်းကြွမ်းကျင်သူတွေကပြောကြပါဗျ။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့ဖိနှိပ်မှုကြောင့်ပြည်ခရီးနှင့်ဩဂုတ်လနောက်ပိုင်းကစပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာ9သိန်းလောက်ထွက်ပြေးခဲ့ရတဲ့အခြေအနေမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တဦးအနေနဲ့ဒေါ်ဆန်းစုကြည်မှာတာဝန်ရှိတယ်ဆိုတော့ဆွဲချက်နဲ့ဩစတြေးလျတရားရုံးကနေဖမ်းဝင်ရန်ထုတ်ပေးဖို့ဩစတြေးလျလူ့အခွင့်အရေးရှေ့နေ၅ဦးကဥတိုက်လျှောက်ထားခဲ့တာပါဗစ်တိုးရီးယားပြည်နယ်ကတရားရုံးမှာသူတို့လျှောက်ထားတဲ့နဲ့ပတ်သက်လို့ရှစ်နှစ်တုန်းဖြစ်တဲ့ Alison Bettison ကသတင်းမီဒီယာတွေနဲ့မေးမြန်းခန့်မှာအခုလိုပြောသွားပါတယ
် We accuse Aung San Suu Kyi of having personal responsibility forthe Rohingya crisis this is due to
Rohingya အခြေအနေပတ်သက်လို့ဒေါ်အောင်ဆန်းစုကြည်မှာပုံကိုရေးရတာဝန်ရှိနေတယ်လို့ကျွန်တော်တို့ဆွဆွဲထားတာပါမြန်မာအစိုးရအဖွဲ့မှသူ့ရဲ့အာဏာနဲ့ထိန်းချုပ်မှုရှိနေတဲ့အပြင်လူများရဲ့ထောက်ခံမှုကိုလည်းရထားပေမဲ့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ညင်ပန်းနှိပ်စက်မှုတွေကိုအခါအကွယ်ပေးဖို့ဒေါအောင်ဆန်းစုကြည်ကအ ਨੇ အကျင့်မဲ့လှုပ်ဆောင်ခဲ့ပါတယ်
ဒီရှင်းတွေရဲ့ရှောက်ထားချက်ကိုအဓိကခွင့်ပြုမိတ်ပေးရမယ်ဩစတြေးလျရှင်းနေချုပ်ပေါ်တာကတော့ တန်တမန်ကင်းလွတ်ခွင့်အရာတရားရုံးအမိန့်နဲ့ဘယ်နိုင်ငံခေါင်းဆောင်ကမှဖမ်းဆီးလို့မရဘူးဆိုတဲ့အချက်နဲ့ချက်ချင်းတုံ့ပြန်ပယ်ချခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဩစတြေးလျအခြေစိုက်မြန်မာအရေးလှုပ်ရှားနေတဲ့ဩစတြေးလျမြန်မာရုံးရဲ့ညွှန်ကြားရေးမှူးဒေါက်တာမြင့်ချူကအခုလိုပြောပြပါတယ
်။ဩစတြေးလျရှင်းနေချုပ်ကသူ့ရဲ့ပြောခွင့်ရှိပုဂ္ဂိုလ်ကဘာပြောလဲဆိုတော့ဩစတြေးလျနိုင်ငံမှာသူတို့လုပ်လို့မရဘူး။ဘာကြောင့်လဲဆိုတော့နိုင်ငံတကာဥပဒေရှိတယ်ဆိုပေမဲ့ဥပဒေမှာကနိုင်ငံတစ်ခုရဲ့အစိုးရအကြီးအကဲနိုင်ငံတော်အကြီးအကဲတို့မဟုတ်နိုင်ငံခြားရေးဝန်ကြီးသူတို့တွေကိုဩစတြေးလျမြေပေါ်မှာဒီလိုမျိုးတရားစွဲအရေးယူလို့မရဘူးဖမ်းလို့မရဘူးတရားရုံးကိုတတ်ခိုင်းလို့မရဘူးဆိုပြီးတော့သူကအဲ့လိုပြောလိုက်ပါတယ်ခင်ဗျပြောချင်တာကတော့ဒီလိုတရားစွဲလို့မရဘူးဆိုတဲ့ဥစ္စာကိုရှင်းရှင်းလင်းလင်းပြောတဲ့သဘောဖြစ်သွားပါတယ်သူတို့အဖွဲ့တွေကဘယ်လောက်လဲနာမည်ရှိတာမဟုတ်တော့ဒေါ်အောင်ဆန်းစုကြည်ရဲ့နော်ကိစ္စကိုလိုင်းတင်လိုက်ပြီးတော့သူတို့အဖွဲ့ကိုဩစတြေးလျကဟိုနိုင်ငံတကာဟိုပို့ပြီးသိရှိလာအောင်လုပ်တဲ့ပုံစံမျိုးလို့ကျွန်တော်အဲ့လိုမြင်တယ်ခင်ဗ
ျဒေါ်ဆန်းစုကြည်ရဲ့ဩစတြေးလျခီးစင်မှာစနေနေ့တနင်္ဂနွေနေ့ရက်ကြာကျင်းပနေတဲ့ဩစတြေးလျနဲ့အာဆီယံအထူးထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာတာဖြစ်တယ်လို့ဩစတြေးလျအစိုးရနဲ့တီးတန့်ဆွေးနွေးဖို့အထူးဧည့်သည်တော်အဖြစ်လဲဖိတ်ကြားခံထားရတာဖြစ်ပါတယ်ဒါကြောင့်ဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်တန်ဘောကတော့ဒေါ်ဆန်းစုကြည်နဲ့တီးတန့်တွေ့ဆုံရမှာရိုဟင်ဂျာပြည်ထနာနဲ့ရခိုင်ပြည်နယ်အရေးထက်သွင်းဆွေးနွေးမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ရိုဟင်ဂျာအရေးမှာမြန်မာအစိုးရကိုနိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်နေပေမဲ့ဩစတြေးလျကတော့အရင်နှစ်နိုင်ငံဆက်ဆံရေးအတိုင်းဆက်လက်ပြီးထားရှိသွားမယ်လို့မြင်ကြောင်းဒေါက်တာမြင့်ချူက VOA ကိုပြောပါတယ်ရှင်
။မအင်ဂျင်နိုင်စူးစီးတင်ပြခဲ့တာပါရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်။လာမယ့်ဧပြီလဆန်းကနေစက်တင်ဘာလကုန်အထိဖြစ်ခဲ့တဲ့2018-2019ဘဏ္ဍာနှစ်ပထမ6လပိုင်းအတွက် NLD အစိုးရကအမျိုးသားစီမံကိန်းဥပဒေမူကြမ်းကိုထုတ်ပြန်ထားပါတယ်။ဒီအကြောင်းဦးအောင်ခင်သုံးသပ်ပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
မြန်မာစီးပွားရေးထုတ်တက်မှုနေခွေးနေတာနဲ့ပတ်သက်ပြီးပြည်တွင်းမှာမချိမနှက်ဖြစ်နေကြပေမဲ့ ADB အာရှဖွံ့ဖြိုးရေးဘဏ်ကတော့ဒီလကုန်မှာပြီးဆုံးမဲ့ဘဏ္ဍာရေးနှစ်မှာစီးပွားရေး800,000,000,000နီးပါးတိုးတက်လာမယ်လို့ကမန်းထားပါတယ်။လေယာထွက်ကုန်တွေဈေးကောင်းလာတာရဲ့အထည်ချုပ်လုပ်ငန်းကိုကုန်ထုတ်လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုတိုးပွားလာတာရဲ့ကြောင့်စီးပွားရေးတိုးတက်လာမယ်လို့ဆိုပါတယ်။အခြားအာရှနိုင်ငံတွေနဲ့ရှင်လိုက်ရင်မြန်မာပြည်မှာအလုံသမားကတက်တာနေတာသေးတာကိုအခွင့်အရေးယူပြီးကုန်တုတ်လုပ်မှုတိုးပွားအောင်လုပ်ရမယ်လို့ဆိုပါတယ်။ NLD ဆိုရကလည်းရှေ့လဇန်းကနေစက်တင်ဘာလကုန်အထိဖြစ်တဲ့6လအမျိုးသားစီမံကိန်းဥပဒေကိုဇန်နဝါရီလကပြဋ္ဌာန်းပါတယ်။6လစီမံကိန်းရည်ရွယ်ချက်ကစုစုပေါင်းပြည်တွင်းထုတ်လုပ်မှုနဲ့ဝန်ဆောင်မှုကို2017ဘန်တာနှစ်ဈေးနှုန်းအရ 9.2% တိုးတက်ဖို့ဖြစ်တယ်လို့ဆိုပါတယ်။2017ဘန်တာနှစ်ရဲ့GDP ရဲ့200,000,000,000ကျော်တိုးပွားမယ်လို့ခန့်မှန်းတဲ့သဘောဖြစ်ပါတယ်။လွန်ခဲ့တဲ့ဗန္ဒာနှစ်ပထမ6လပိုင်းနဲ့စာရင်စီးပွားရေးကဏ္ဍအားလုံးနဲ့တိုင်းနယ်ပြည်နယ်အားလုံးမှာအနည်းနဲ့အများတိုးတက်လာလိမ့်မယ်လို့ခန့်မှန်းထားပါတယ
်။တစ်တော်တန်းကားအပါဝင်လေယာကဏ္ဍကြီးမှာမနစ်ကတိုးတက်မှုနှုန်း100,000,000တောင်မရှိခဲ့ပေမဲ့ဒီနှစ်မှာ3.5 လုံးအထိတိုးတက်လာလိမ့်မယ်လို့ခန့်မှန်းထားပါတယ်။လေယာဉ်လုပ်ငန်းနဲ့အတံမွေးဝမ်းကြောင်းနဲ့မိသားစု5,000နီးပါးရှိတာမို့ဒီကဏ္ဍတိုးတက်လာမယ်ဆိုရင်ကြီးလက်လူနေမှုဘဝကိုအများကြီးအထောက်အကူပြုနိုင်ပါတယ်။စက်မှုလက်မှုစွမ်းအင်ဆောက်လုပ်ရေးဆက်သွယ်ရေးငွေရေးကြေးရေးစတဲ့ကဏ္ဍအသီးသီးမှာ900,000,000ကျော်တိုးပွားလိမ့်မယ်လို့မျှော်မှန်းထားပါတယ်။ဥဆောင်ရေးနဲ့ကုန်သွယ်ရေးမှာတော့900,000,000ကျော်တိုးတက်မယ်လို့ဆိုပါတယ်။လက်စစ်တားအကဏ္ဍမှာ200,000,000တိုးပွားဖို့ဦးတည်ထားတာမို့အများဆုံးဖြစ်နေပါတယ်တေတော်ကဏ္ဍမှာတော့ထုတ်လုပ်မှု3,400,000ရှော့ချဖို့စီစဉ်ထားပါတယ
်လူမှုစီးပွားရေးအခြေအနေမြင့်တင်ဖို့ကြိုးစားရမှာတာဝန်အပြည့်အဝထမ်းဆောင်နိုင်တဲ့အစိုးရရှိဖို့လိုပါတယ်နောက်ပြီးတော့ကောင်းရောင်းကောင်းဝယ်လုပ်နိုင်မှုတရားဥပဒေစိုးမိုးမှုအဂတိနေပါမှုသတင်းလွတ်လပ်မှုနိုင်ငံသားတွေပညာရေးမြင့်မားမှုစတာတွေလိုအပ်တယ်လို့မနစ်ကထုတ်ဝေတဲ့positive peace report မှာဖော်ပြပါတယ်ဒီလိုအပ်ချက်တွေရှိတဲ့အတိုင်းအတာကိုလိုက်ပြီး163နိုင်ငံကို Institute of Economics and Peace ကအကဲဖြတ်ရမှာမြန်မာကအဆင့်136မှာရောက်ရှိနေပါတယ်အာဆီယံနိုင်ငံ10နိုင်ငံမှာမြန်မာဟာတိုးတက်ဖွံ့ဖြိုးမှုအလားအလာအနည်းဆုံးဖြစ်နေပါတယ် မြန်မာအင်းနီးကျင်းတွေဖြစ်တဲ့ကမ်ဘောဒီးယားဘင်္ဂလားဒေ့ရှ်နဲ့လာအိုဟာမြန်မာတဲ့သားနေတာတွေ့ရပါတယ်စင်ကာပူနဲ့မလေးရှားကတော့အပေါ်ပိုင်းမှာရှိနေပါတယ
် NLD အရသာအစိုးရရဲ့6လစီမံကိန်းအောင်မြင်မှုအတွက်အစိုးရတာဝန်တွေကိုအပြည့်အဝထမ်းဆောင်နိုင်သလားဆိုတာကိုပထမဆုံးစမ်းစစ်ဖို့လိုပါတယ်မြန်မာအစိုးရဟာစီအစိုးရနဲ့အရသာအစိုးရကိုပူးတွဲထားတဲ့ညုံမောင်းအစိုးရလို့ဖြစ်နေပါတယ်အရေးကြီးတဲ့ဌာနတွေဖြစ်တဲ့ပြည်ထရေးကာကွယ်ရေးနဲ့နေဆိုင်ရေးရာဝန်ကြီးဌာနတွေဟာစစ်တပ်ရဲ့ပိုင်နယ်ထဲမှာဖြစ်တဲ့အတွက် NLD အစိုးရဩဇာမလွှမ်းမိုးနိုင်တဲ့အစိုးရဌာနတွေဖြစ်နေပါတယ် NLD ကြီးစိုးတဲ့လွှတ်တော်ကပြဋ္ဌာန်းလိုက်တဲ့ဥပဒေကိုပြည်ထရေးဝန်ကြီးဌာနကအကောင့်ထဲမဖော်ဘူးဆိုရင် NLD အစိုးရဘာမှမတတ်နိုင်ပါဘူးအကောင့်ထဲမဖော်နိုင်တဲ့ဥပဒေဟာအသုံးမကျတဲ့ဥပဒေဖြစ်ပါတယ်NLD အကြံပေးရှိနေဥကိုနီလောက်ကြံတက်ပြတ်ခံရတဲ့အမှုကိုပြည်ထရေးဌာနကဝေးလေကြောင်ပတ်လှုပ်ထားတာတစ်နှစ်ကျော်လာပါပြီ
။ဒေါက်ဆာဆုကြည်ခေါင်းဆောင်နဲ့ NLD ပါတီရွေးကောက်ပွဲမှာအနိုင်ရပြီးအစိုးရဖွဲ့တဲ့အခါမှာပြည်တွင်းပြည်ပကအကြီးအကျယ်မျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့အရသာအစိုးရမှန်သမျှကိုတာဝန်အပြည့်အဝမတန်းဆောင်နိုင်အောင်အခြေခံဥပဒေကချုပ်ချယ်ကန့်သတ်ထားတာကိုတော့မေ့နေကြပုံရပါတယ်။တော်ဝင်ဝတရားကိုအပြည့်အဝမထမ်းဆောင်နိုင်တဲ့အစိုးရကိုမတန်ဆွမ်းတဲ့အစိုးရ lame duck government လို့နိုင်ငံခြားမှာခေါ်လို့ရှိပါတယ်။အစိုးရကငြိမ်းချမ်းရေးဆွေးနွေးပွဲလုပ်နေတော့အစိုးရတပ်ကထိုးစစ်ဆင်းနေတာကိုဦးသိန်းစင်ခေတ်ကလည်းဘာမှမတတ်နိုင်ပါဘူး။ဝန်ကြီးဌာနလက်အောက်ခံစီးပွားရေးလုပ်ငန်းကရတဲ့ငွေတွေကိုအသာအကောင့်ဆိုပြီးတီးဆန့်သရင်လုပ်ပြီးအစိုးရ budget ထဲမှာမထည့်တဲ့အကျင့်ဟာဦးသိန်းစင်အစိုးရလက်ထက်2023ဘာသာနှစ်ကလေးကရှိခဲ့တာပါမလို့အပ်တဲ့တိသဆင်းရင်3000ကျော်ကိုပိတ်ပင်လိုက်ပြီးမှ6000ကျော်ဆက်လက်တည်ရှိနေစေဖြစ်ပါတယ်ဒီတိသဆင်းရင်တွေကိုနိုင်ငံတော်ဘန္ဒာရဲထည့်ဖို့ပြည်သူ့လွှတ်တော်ကမနစ်ကဆုံးဖြတ်ပါတယ်ဝန်ကြီးဌာနတို့ရဲ့တိသငွေစည်းရင်းကိုတဖြည်းဖြည်းလျှော့ချမယ်လို့စီမံကိန်းနဲ့ဘန္ဒာရဲ့ဝန်ကြီးဦးကျော်ဝင်းကပြောဆိုထားပြီးမှအကောင့်ထဲမပေါ်သေးဘူးလို့လို့မှ26ရက်နေ့ထုတ် 11 news မှာပေါ်ပြထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုကြာသပတေးနေ့ညပိုင်းမှာအတိထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနက်ပိုင်းမှာနှာစင်နိုင်ကြတာဖြစ်ပါတယ်ရှင်အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီမှာ English American Side Ganda မှာမြန်မာနိုင်ငံရေးလောကမှာတုံ့နှုတ်နေတဲ့ idiom အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဦးဆုံး
Pink Slip
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက PINK Pink ကပန်းရောင် SLIP Slip ကဒီနေရာမှာနန်းနောင်းအဖြစ်သုံးထားပြီးစက်ကူစာဒါမှမဟုတ်ဖြတ်ပိုင်းစာကိုဆိုလိုတာဖြစ်ပါတယ်။စက်စုခွင့်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပန်းရောင်စက်ကူဖြတ်ပိုင်းစာဖြစ်ပါတယ်။ဒီတုန်းကအမေရိကန်ကုမ္ပဏီတွေမှာအလုပ်သမားတွေကိုအလုပ်ထုတ်မယ်ဆိုရင်အကြောင်းကြားစာကိုဆက်ကူပန်းရောင်နဲ့ရိုက်နှိပ်ထားလို့ရှိတဲ့အတွက်ကြောင့် The Pink Slip ရဲ့ idiom အဓိပ္ပာယ်ကတော့အလုပ်ဖြုတ်တဲ့စာကိုဆိုလိုတာဖြစ်ပါတယ်။ဒီတုန်းကိုလူတိုင်းအားအားသိစေခဲ့တဲ့သတင်းတစ်ခုဖြစ်တဲ့မလ23ရက်နေ့ကသမ္မတ Donald Trump ကနေသူ့ရဲ့ Twitter ကတဆင့်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကိုယာဒူးကနေဖြုတ်ပစ်လိုက်တယ်လို့ရေးသားခဲ့တယ်လို့အဲ့ဒီနေ့ဒီမှာပဲတီလီစနီနေနဲ့သမ္မတ Trump နဲ့စကားမပြောပြသလိုဘာကြောင့်သူ့ကိုဒီလိုယာဒုကနေဖယ်ရှားတယ်ဆိုတာကိုလည်းမသိတဲ့အကြောင်းလူမှုဆက်ဆံရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Steve Goldstein ကလည်းကြေညာချက်ထုတ်ပြန်လိုက်တဲ့အတွက်ကြောင့်သူပါအလုထုတ်ချင်းခံခဲ့ရပါတယ်။တစ်ဖက်မှာတော့တီလီစနီယာမှာ CIA Director Mike Pompeo ကိုခတ်မယ်လို့ Trump ကပြောပြောခဲ့သလိုသူ့နေရာမှာလည်းအမျိုးသမီးလက်ထောက် CIA Director Gina Haspel ကိုdirector yadu tope bu chinya kae de atwet chaung fox news yotan hwin ga ni pink slips and promotions fly at white house in chaotic day of turnover alou phyauk da dwi yadu tope da dwi katong kane phit ni de de ni de ma be aim view ma blue pyan kae de lo yee ta kae da phit par de pink slip atou ne pat de lo george go pi de u ma go leela chi cha ya aung ba
john was shocked when he received a pink slip from his company today
သူ company ကသူ့ကိုအလုပ်ဖြုတ်တဲ့စာ ဒီကနေ့လက်ခံရရှိတဲ့အတွက်ဂျော်နီနဲ့သိတ်ကိုအာအာတင်တုံ့လှုပ်သွားခဲ့တယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ John was shocked when he received a pink slip from his company today.
ကိုစလေတင်ပြပြီးမှကတော့
To be on the same page.
ဖြစ်ပါတယ်ဆလုံးပေါင်းက TO2BEB2B ကဖြစ်တာရှိတာ ON ON ကအပေါ်မှာ THE SAME PAGE the same page ကစာမျက်နှာတူနေတာဖြစ်ပြီးစကားစုမြဲတည်းရဲ့အဓိပ္ပာယ်ကတော့စာမျက်နှာတစ်မျက်နှာထဲမှာအတူတူရှိနေတာဖြစ်ပါတယ်။တနည်းတော့လူနှူးဖတ်နေတဲ့စာမျက်နှာနံပါတ်ချင်းတူနေတာကိုဆိုလိုတာဖြစ်ပါတယ်။ဖတ်နေတဲ့စာမျက်နှာချင်းတူနေတဲ့ဆိုကြတဲ့ကဖတ်တဲ့အကြောင်းအရာလည်းတူမှာဖြစ်ပါတယ်။ဒါကြောင့် idiom ဆိုတဲ့သဘောအဓိပ္ပာယ်ကလူတူနဲ့နောက်တူကြားသဘောထားမြင်ခံယူချက်နားလည်မှုအဓိပ္ပာယ်ကောက်ယူမှုတွေတဲ့သဘောသည်ရှိတာကိုဆလိုတာဖြစ်ပါတယ်။ဒီသုံးကိုနိုင်ငံခြားရေးဝန်ကြီးတယ်လီဆင်ယာရုကနေရုတ်တရက်ထုတ်ပြန်ခံရတဲ့သတင်းနဲ့ပတ်သက်ပြီးသူနဲ့သမ္မတထရမ့်ကြားအမြင်ချင်းမတူတာအချိန်ပေါင်း17ချိန်ရှိတယ်လို့ Boston Globe သတင်းစာကြီးကချပြရမှာ 11 times Trump and Tillerson haven't been on the same page ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်တဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
Joe is not on the same page as his friend on gun control issues.
The na thai chou yi kisa yat wi ne pat de lu Joe ga tu tin ngai chin ne a myin chin ma tu u lo de we ya ba de. U ma au naw ta khaw le la chi cha ya aw ba.
Joe is not on the same page as his friend on gun control issues.
Ku naw song tin pya pi ma ga ro
on the same wavelength.
Phit ba de sa lung paung ga ON ON ကအပေါ်မှာ THE SAME the same ကအတူတူ WAVE wave LEN GTH wavelength ကမီတာလိုင်းဖြစ်ပြီးစကားစုနဲ့တည်းရဲ့အဓိပ္ပာယ်ကတော့မီတာလိုင်းအတူတူပေါ်မှာရှိနေတာဖြစ်ပါတယ်။အသံလွှင့်မီတာလိုင်းကနေထုတ်လွှင့်မှုကိုဖန်ယူနားဆင်ရမှာဖန်နေမီတာလိုင်းချင်းတူးနေတယ်ဆိုလို့ရှိရင်နားထောင်တဲ့ထုတ်လွှင့်ချက်တွေကလည်းတူမှာဖြစ်ပါတယ်။ဒါကြောင့်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလူတူနဲ့တူကြအမြင်ချင်းတူတာသဘောထားချင်းတိုက်ဆိုင်တာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးကိုသမ္မတထရမ့်ကဝန်ကြီးတယ်လီဆင်ကိုယာဒူကနေထုတ်ပြန်ပြီးမှသူ့နေရာမှာအစထုတ်ခန့်မယ်လို့ကြေညာခဲ့တဲ့ CIA Director Mike Pompeo နဲ့သူဟာအမြင်ချင်းတူတယ်သဘောချင်းတိုက်ဆိုင်တယ်စိတ်တူကိုယ်တူဖြစ်တယ်ဆိုတာကိုသတင်းတောက်တွေကိုပြောကြရမှာ Trump, Mike Pompeo and I are on the same wavelength လို့တရင်ဇာရီကရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ It's great to work with people who are on the same wavelength
မြင်ချင်းတူကြတဲ့လူတွေကြားအလုပ်လုပ်ရတာတိတ်ကိုစိတ်ချမ်းသာစရာကောင်းတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ It's great to work with people who are on the same wavelength
ဒီတရင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
Pink slip On the same page, on the same wavelength.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချိန်မျိုးမှလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒလလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style idiom အသုံးအင်္ဂလိပ်သင်ခန်းစာတွေကိုနားဆင်လေ့လာခဲ့ကြရတာပါရှင်။သောရရှင်တွေအနေနဲ့ကျမတို့ VOA ကိုစားရက်ကနေတဆင့်ဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့ရတဲ့တေးသချင်းတွေတောင်းယူလို့ရတယ်။ဆိုရင်ကျမတို့ရဲ့စားရက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားရက်ကြီးစားရက်တစ်တာအမှတ်855ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA American တန်ရဲ့မလ18ရက်တနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190 kHz 1595တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းလိုက်လံနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လန်ဆွေနေကံကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဆွေနေပွဲကိုကျင်းပစီစဉ်သူကိုအောင်လွင်ဦးဖြစ်ပါတယ်ရှင်။နားဆင်ကြကြရအောင်ပါ။
မင်္ဂလာခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့အင်တာနက်လူမှုကွန်ရက်တွေရဲ့အကျိုးဖြစ်ကိုဆွေးနွေးသွားမှာဖြစ်ပါတယ်မြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားမှာရေးပန်းစားတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေဖြန့်ရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်ဆိုပြီးမကြာသေးရင်တော့ပဲကုလသမဂ္ဂတာဝန်ရှိသူတွေကသတိပေးထားတာရှိပါတယ်မြန်မာနိုင်ငံသားတွေရဲ့လူမှုဘဝမှာနေ့နေ့တခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးထက်ပြစ်ကများနေသလားအင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ကျွန်တော်တို့ဘယ်လိုသုံးနိုင်မလဲဆိုတာတွေကိုဆွေးနွေးဖို့ဖြစ်ပါတယ်ဆိုတော့ဒီမြန်မာရေးအခက်အခဲတူလည်းဖြစ်တင်းစားဆရာလည်းဖြစ်တဲ့ကိုစီရဲ့သူလူငယ်နဲ့လူမှုသဟဇာတာဖော်ဆောင်ရေးစင်တာကကိုသွတ်စုဝင်းတို့ကပင်နယ်ဆွေးနွေးသွားဖို့ရှိပါတယ်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေးလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့တုံးသက်ချက်အချင်းချင်းကိုကျွန်တော်ကြားချင်ပါတယ်ဆိုတော့အရင်ဆုံးကိုဇေယသူရဲ့သဘောထားပြောပါအောင်ခင်ဗျဒီအမုန်းစကားတွေပဲဖြစ်ဖြစ်ပြဿနာဖြစ်အောင်ဒီသွေးထိုးပေးရရောက်တဲ့သတင်းမားတွေကိုပဲဖြစ်ဖြစ်ပေါ့လေတမင်သက်သက်ဖြတ်နေတာမျိုးတွေလုတ်တဲ့နေရာမှာ Facebook လိုလူမှုကွန်ရက်တွေကအဓိကနေရာတစ်ခုဖြစ်လာနေပြီလားခင်ဗျ
တော့ Facebook ကတော့ကျွန်တော် editor တွေဘာတွေဖြတ်เสียမလို့ဘူးပေါ့နော်ဆိုတော့ဖြတ်เสียမလို့ဘူးပြီးတော့ဖုန်းတစ်လုံးရှိရင်ရတယ်ဆိုတဲ့အခါကျတော့လူတွေကအလွယ်တကူဒီပုံမှာနေတဲ့လူလည်းများလာတဲ့အခါကျတော့ရုပ်တရက်ဆိုရင်ဒါကောက်ပြီးတော့တင်လိုက်လို့ရတယ်ပြီးတော့ဥမာထားပါတော့ဟိုစိတ်တူနေတဲ့အချိန်ဒါတော့မဟုတ်လဲရည်မှူးနေတာမျိုးပေါ့နော်အဲ့လိုမျိုးဖြစ်တဲ့အချိန်မျိုးမှာတော့ကောက်တင်လိုက်တဲ့အခါကျတော့ဒါတွေကဟိုအလွယ်တကူဒါဟိုဟိုရောက်သွားတာဟိုလေလူအများကြီးစီကျွန်တော်တို့ရောက်သွားတယ်အဲ့တော့ဟိုရိုးရိုးဒီရေဒီယိုတို့ရုပ်မြင်သံကြားတို့သတင်းစာတို့လိုမျိုးအက်ဒီတာကထိန်းချုပ်တာတော့မဟုတ်ဘူးအဲ့တော့တကူရေတာဝန်ယူမှုတာဝန်ခံမှုပေါ်မှာပဲထားထားတဲ့အတွက်ကြောင့်မလို့ဒီမုန်းစကားတွေကတော့လွယ်လွယ်ပြန့်နှံ့နိုင်နေတာပေါ့နော်အမုန်းစကားကြီးပဲတော့မဟုတ်ပါဘူးချစ်တဲ့စကားလည်းပြန့်နိုင်တာပေါ့နော်ဒါပေမဲ့အခုလောလောဆယ်ထိကြိုက်တာကတော့အမုန်းစကားကတော့ထိကြိုက်တာများနေပါလေ
โอเคကိုသက်ဆိုရင်တော့ခင်ဗျာအခုဒီလူမှုကွန်ရက်တင်နေပတ်သက်တဲ့အနေနဲ့မြန်မာနိုင်ငံမှာဘယ်လောက်ထိကြီးနေလဲနောက်အကျိုးထက်အဖြစ်ဘယ်ဟာများပုံများနေလဲလက်တလောချင်းမျိုးမှာ
ဟုတ်ကဲ့အခုကဆရာကြီးဒီရေးတဲ့လူပါပဲကျွန်တော်တို့ကတော့ဒီဟိုတူတုံးနေတဲ့ပုံမှာမကြည့်ရဘူးเนาะဒီဟိုကကောင်းတာလေးဖြစ်နေတယ်စကူရာလေးဖြစ်နေတယ်ဆိုတော့အခုနေသားမှာတော့ကျွန်တော်တို့ဒီလာမီဒီယာကတော့ဒီဖိုးရဲ့ဘက်ကိုကြည့်ပြီးတော့မီးဒီရေးဆိုပုံစံမျိုးကျွန်တော်တို့မှာကြည့်ရတယ်ဒီ Facebook ရဲ့ဘောရောဘောဝန်ကြီးကဒီကိုရဲ့ကိုမှရှိတာပြီးတာစိတ်ချတာမျိုးချီပတ်ချက်တွေဆိုတော့ကိုကြီးကလည်းဒီဟိုတက်မှတ်စာရဲ့အခြေအနေကြီးတစ်ခုခုနဲ့ကျွန်တော်တို့ရဲ့ solution ချက်ချင်းချင်းပြလိုက်တော့ဖားလာမှာလားဆိုတော့ဒီလိုမျိုးဖြစ်နေကြတယ်ချက်ချင်းချင်းလိုက်တဲ့အခါကျတော့ဒီတရင်းပတ်ကြီးတရင်းကြီးရရောပြတ်ပြတ်နေတာဖြစ်တယ်ကျွန်တော်ကတော့ဒီ Facebook ကဒီအကောင့်တွေကလည်းဘောင်းပုံရှိတယ်ပြီးရက်ကကျတော့ဒီကျွန်တော်တို့ဒီအမုန်းစကားခက်နေတဲ့အကောင့်တွေကြည့်ရမယ်ဆိုလို့ရှိရင်ဒီပုံစံတစ်မျိုးလေးကိုစာသားတစ်မျိုးလေးကိုပဲဒီ post တစ်ခုလေးကိုပဲဒီလူတွေကဒီအကောင့်ဘောင်းပုံနဲ့ဖိုက်ခက်နေတာရှိတယ်အဲ့ဒါကြောင့်ကျွန်တော်တို့ကဒီ YouTube တယောက်ကြီးကတုံးတဲ့ YouTube တယောက်ဆိုတာနဲ့အတုံးကြီးကြီးဗီဒီယိုလုပ်နေတာမျိုးမဟုတ်ပဲနဲ့ဒါအဖူးအဖွဲအနေနဲ့ကပါဆက်လက်ရလုပ်ကြနေလို့ဆိုတာမျိုးလေကျွန်တော်တွေ့ခဲ့ရဒီနေ့၃နှစ်လောက်ရှိပြီပေါ့ဒါကိုကျွန်တော်တို့ဒီလိုပဲဒီမှာလည်းဒီ Facebook ကနေပြီးတော့ဆက်ချားကြရဆက်ချားမှုကြီးအကြောင်းကြည့်ကြတယ် monitor လုပ်ကြတယ်အခွင့်အရေးတွေကြားရခါကြတော့ဘယ်လိုပုံစံမျိုးတွေဘယ်လိုအောက်မျိုးတွေအရောဘယ်လိုဆက်ချားမှုမျိုးတွေကိုဆက်ကြရဆိုတာမျိုးတွေကျွန်တော်လေ့လာစာပြကြအလိရှိပါတယ်အဲ့ဒါကြောင့်ဒီထဲမှာလည်းဟိုပုံစံနဲ့ပုံစံများအမျိုးမျိုးရှိတယ်ပေါ့ဒီကျွန်တော်လက်ရှိအားလည်းအခုကဖြစ်တဲ့ NGO တိုက်ကြမျိုးရှိတယ်ဒီဝဲခါကျ Muslim တို့တိုက်ကြမျိုးရှိတယ်ဒီဝဲခါကျလို့ရှိရင်မျိုးဘာသာသာသနာကိုအသုံးပြုပြီးတော့ဒီလူတွေကြားထဲမှာဒီအကြောင်းဒီအရေးကမူလာလို့တာမျိုးရှိတယ်။ဒီလိုလို့ရှိရင်ကျွန်တော်ဒီလက်ရှိအဖိုးရနဲ့ပြီးခဲ့တဲ့အဖိုးရနဲ့ပြီးခဲ့တဲ့လက်ရှိအဖိုးရနဲ့တက်မတော်နဲ့ကြားထဲမှာအဲ့ဒီလိုတစ်ဖက်နဲ့တစ်ဖက်နဲ့ဒီဟိုသူ့သူ့ဘက်သူ့ဘက်ကိုပုံစံမျိုးရဆောင်ပြီးတော့လုပ်နေကြပြီးတော့ပုံစံမျိုးကိုဖွင့်နေကြလို့ရှိတယ်။ဟု
တ်ကဲ
့။ဒီအရာကကျွန်တော်ဒီလူတွေကြားထဲမှာဟိုတစ်ဖက်ဖြစ်နေဟိုလိုပုံမျိုးသူကတရင်းသားတွေအရင်များလာတဲ့အခါကျတော့ကျွန်တော်တို့ဒီတရားဝင်ဝင်ဆောင်မှမပြီးသွားပြီဖြစ်လာတယ်ပေါ့။ဟုတ်ကဲ့ဒီတစ်ခုဒီတရင်းသားဖက်ရတော့ကောက်ဆက်စာလေး Facebook page ကို ရှိရဲဒီတရေတရေထဲမှာတရေအပုပ်ပေါ့300ကျော်တော့ပြင်းနေခါလို့ရှိတယ်။အဲဒီမှာမှအစုတရေရပ်တယ်အစုတရေရပ်တယ်ဒီအခါကျလို့ရှိရင်အစုတရေနေခလို့ရှိရင်တို့ကဒီတနေ့တနေ့ကိုကျွန်တော်ဒီ celebrity ကြီးပေါ့ celebrity ရဲ့တရေနေကိုပြင်ပြီးတော့လူတွေရဲ့ like တွေများများရအောင်လုပ်တာမျိုးရှိတယ်။အဲလို Facebook page အတူညီမှာဆိုလို့ရှိရင်ဒီတရေမှာကိစ္စဖွားတဲ့ page အတူညီမှာဆိုလို့ရှိရင်ကျွန်တော်တို့ဒီ like တွေကသိနေကြည့်ကြရတာမျိုးရှိလို့တယုံမှာကျွန်တော်၄၆တရေအနည်းငယ်ရထားတဲ့ page တွေရှိတယ
်။ဟုတ်ကဲ
့မှာဆိုလို့ရှိရင်ဒီပုံမှန်ကတော့ဒီလိုတဲ့လေဒီနေရာလေဒါပေမဲ့ဒီအချိန်တစ်ခုရောက်လာတဲ့အခါကျလို့ချင်းဒီမျိုးကြီးပါလာကြီးသို့မဟုတ်ဒီနိုင်ငံကြီးနဲ့ပတ်သက်တဲ့ဒီရှုပ်ခိုးတဲ့ပုံမျိုးတွေကိုဒီတပုတ်နှစ်ပုတ်အဲ့ဒီမျိုးကြီးကပောက်တင်လိုက်တာဒီအပုံမှန်ရှိတယ်။ဒါတွေကိုလေ့ကျင့်လို့လေ့လာထားမိသေးတာမျိုးရှိပါတယ်
။ဟုတ်ကဲ့
ဒီမှာတော့ဒီမှာဒီ Facebook ကနေဒီထွက်လာတဲ့ပုံမျိုးကိုကျွန်တော်တို့ဒီဘယ်လိုမျိုးဖြည့်ရရမလဲဆိုရအပြည့်ပညာလေးနေတဲ့အခါကျတော့ဒီလာတဲ့မြန်မာလည်းအသေးစိတ်ရှုပ်ပြီးတော့ share ရတာပေါ့အကျန်ခလုတ်ကူနေရတဲ့ဟိုတချောင်းခိတ်ပါတယ်ကျွန်တော်တို့ကတို့ကျန်တဲ့လူကြီးရနေတာကြတော့စာကြီးတာပဲဖြစ်ဖြစ်တို့မဟုတ်ဒီဟော share တာပဲဖြစ်ဖြစ်ကလူ့ဘုံဖြစ်နေတာကြတော့ဒါအရင်အနေကြီးနေတာပါရှိပြီးတော့ပြပါလေ
ဟုတ်ကဲ့ဟိုတက်တက်ဆိုင်ဆိုင်ပေါ့လေဒီဒီဘက်ထဲမှာပဲဒီ New York Times သတင်းစာမှာသဘောထားအမြင်ဆောင်းပါးတစ်ခုဖတ်ရပါတယ်သူကတော့ဒီသတင်းလင်္ကာနိုင်ငံမှာမကြာသေးရင်တော့ဘာသာရေးလူမျိုးရေးအခြေခံနဲ့ဒီအတီးကြုံတွေဖြစ်ခဲ့တဲ့အချိန်မှာ Facebook ကိုအစိုးရကယာယီပိတ်လိုက်တဲ့အကြောင်းကိုတုံ့တက်ပြီးတော့ရေးထားတာပါဒီသူကတော့ဒီလူမှုကွန်ရက်ကိုပိတ်ထားရုံနဲ့အမုန်းစကားတွေရပ်သွားမှာမဟုတ်ဘူးဆိုတာကိုဆောင်းပါးရှင်ကနေအဓိကထောက်ပြထားပါတယ်ဒီလိုတင်းကြုံပိတ်လိုက်ခြင်းအပြင်နဲ့ဒီအမုန်းစကားဖြန့်နေတဲ့လောရွက်တွေမကဘဲနဲ့တင့်မြတ်ရေးတွေတိုက်တွန်းနေတာတွေလည်းပိတ်ပင်ရရောက်နိုင်တယ်ဆိုပြီးသူကထောက်ပြပါတယ်ဆိုတော့ကိုယ်စီရသူရဒီအမုန်းစကားတွေပဲဖြစ်ဖြစ်ပေါ့လေပြဿနာဖြစ်အောင်တွေးထုတ်ပေးတဲ့သတင်းမားတွေကိုတမင်ဖြန့်တာမျိုးတွေဖြစ်ဖြစ်ဟန်တာဖို့ဆိုရင်ဒီလူမှုကွန်ရက် community အပိုင်းကရောဟိုလုံနိုင်တာတွေဘာတွေများရှိမလဲခင်ဗျအ
ဲသူတို့ကြီးပေါ့လေသူတို့ကတော့ဒါဟိုဒီသူတို့ကိုယ်တိုင်ထောင်ချမ်းတာဖြစ်တယ်ပြီးတော့ဘာတွေဖြစ်နေလဲဆိုတာသူတို့သိတယ်ပြီးတဲ့အခါကျတော့ဟိုဘလို့ကြက်လိုက်ရင်လည်းဘလို့ဖြစ်မယ်ဆိုတာသူတို့ကသိတဲ့အခါကျသူတို့နိုင်ကိုယ်တိုင်နိုင်ကိုယ်ကဒါနိုင်တယ်ဘလို့ဖြစ်လာတာပေါ့နော်သူတို့ကိုယ်တိုင်ကကြတော့ဒီနိုင်ငံရဲ့ Facebook နိုင်ငံရဲ့အုပ်ချုပ်သူတွေဖြစ်လာတဲ့အခါကျတော့သူတို့တွေဘက်ကတော့ဒါအများကြီးတော့လိုတာပေါ့အဲဒါကြောင့်လည်းဒါ Facebook ကိုခုနောက်ပိုင်းဖိအားတွေများလာပြီးတဲ့အခါကျရင်အခုဆိုရင် Facebook ကသူ့ရဲ့ဒီ timeline ကို policy ပြောင်းလိုက်တယ်ဆိုတဲ့ဟာလည်းကျွန်တော်တို့တွေ့ရတာပေါ့နော်ဒါကသူဒီဖိအားတန်တွေကိုသူမခံနိုင်တဲ့အတွက်ကြောင့်ဒါမျိုးနောက်ဆုံးလုပ်လိုက်ရတာပေါ့ဒါပေမဲ့ Facebook ကတော့ဘာပြောလဲဆိုတော့သူကသတင်းမီဒီယာအနေနဲ့လုပ်နေတာမဟုတ်ဘူးသူဒီ technology company ပေါ့လို့သူဒီနည်းပညာ company လုပ်ငန်းဖြစ်တယ်ဒီကလုပ်ငန်းမဟုတ်ဘူးဆိုပြီးသူကအဲ့ဒါတော့ပြန်ကာတော့တွေ့ရတယ်ဒါပေမဲ့တကယ်ဖြစ်လာတာတော့မီဒီယာဖြစ်တယ်ပေါ့နော်မီဒီယာလည်းရိုးရိုးမီဒီယာမဟုတ်ဘဲနဲ့ဒီလူတွေပေါ်မှာပဲမူတည်တဲ့မီဒီယာဖြစ်တဲ့ခါကျတော့သူ့ရဲ့တက်ရောက်မှုကတော်တော်လေးသူကတော့ဇန်နာမဲ့ကိစ္စမျိုးတွေဆို Facebook ကတစ်ဆင့်လုပ်လို့ရတာဖြစ်လာတာပေါ့နော်ရိုးရိုးမီဒီယာတွေကျတော့တာဝန်ယူတာဝန်ခံမှုရှိတဲ့ခါကျတော့လုပ်လို့မရတဲ့ခါမှာလူတွေက Facebook ကနေပြီးတော့မှဟိုအဲ့ဒါတွေပဲတိုက်ခိုက်ခြင်းနဲ့လူတွေကလည်းသုံးပြီးကျွန်တော်တို့လှုပ်လာကြတယ်။ပြီးတဲ့ခါကျရင်အဲ့ဒီဖွဲ့ကိုပြန်တိုက်ခိုက်မဲ့လူတွေကလည်းလှုပ်လာကြတယ်။ပြီးတော့ဟိုနိုင်ငံအခန့်နဲ့လည်းဆိုင်တာပေါ့လေ။ဒီခုနိုင်ငံကျတော့လေဒါသတင်းနဲ့အကျဉ်းကြီးတာမကြသေးဘူး။ကောလာဟလဆိုရင်လည်းသတင်းလို့ယူနေနိုင်ငံမှာကျတော့ Facebook ကဖြစ်တဲ့ဟာတွေကိုတော့လူတွေကပို့ပြီးတော့ယူနယ်ကြတာပေါ့နော်။အဲ့ဒါတွေကိုတော့ဒီ Facebook ဒီ regulator တွေပေါ့လေ Facebook မှာစောင့်ကြည့်တဲ့ပုံကိုယ်တွေကတော့ဒါတွေကိုသိလို့တော့ကျွန်တော်လိုပါတယ်။ကောင်းတော်ဆိုးတော်စီးတာဆိုရင်ပဲဒီအခန့်နဲတဲ့နိုင်ငံမှာကျတော့အစိုးရပို့ပြီးတော့ကျွန်တော်တို့ထိခိုက်နိုင်တာပေါ့
။ဟုတ်ကဲ့တကယ်တော့ဒီ Facebook တို့ဒီလူမှုကွန်ရက်တွေဆိုတာဒီလူမှုတိုင်းဝိုင်းချမ်းမှာဆက်သွယ်ဖို့ဆိုပြီးတော့ဟိုစခဲ့ပေမဲ့လည်းအခုချိန်မှာတော့လူမှုကွန်ရက်တွေကိုယ်တိုင်ကိုကလည်းဟိုလူမှုရေးတွေတသက်မဟုတ်တော့ပဲနဲ့ဆက်စွာပြောသလိုပေါ့လေနိုင်ငံရေးစီးပွားရေးနောက်ဒီသတင်းမီဒီယာတွေလိုပုံစံအသွင်အရလည်းပြောင်းလာတဲ့အခြေအနေရှိနေတာ哦ဆိုတော့ဒီမြန်မာနိုင်ငံမှာဒီလူမှုကွန်ရက်တွေအမုန်းစကားဖြန့်နေတယ်ဆိုတော့ကိစ္စကိုဒီကုလသမဂ္ဂအရာရှိတွေထောက်ပြရတဲ့ပတ်သက်လို့ဟိုပြီးခဲ့တဲ့ရက်ပိုင်းမှာပဲ Facebook ကတုံ့ပြန်တာလဲကျွန်တော်တို့တွေ့လိုက်ရပါတယ်သူတို့ကတော့ဒီတခြားလုံးဒီပြဿနာကိုတံပြန်မှုစူးစမ်းနေတာရှိရဲဆိုပြီးပြောပါတယ်ဒါပေမဲ့လည်းဒါနဲ့ပတ်သက်လို့ကျွန်တော်ကိုဟိုတက်ဆွေဝင်ရဲ့သဘောထားကိုကြည့်ချင်ပါဟိုကြားချင်ပါတယ်ခင်ဗျာဒီ Facebook ကလုံနေရဆိုရင်ပဲဟိုသူတို့ကျိုးပန်းနေတဲ့ကိစ္စတွေကလုံလောက်မှုရောရှိရဲလားဘာဖြစ်လို့လဲဆိုတော့ဆက်စပ်ကိုရေးဈေးရသူထောက်ပြသလိုပဲပေါ့လေအထူးသဖြင့်ကျွန်တော်မြန်မာနိုင်ငံလိုထိလွယ်ရှာလဲခြေနေမျိုးတွေရှိရဲနိုင်ငံမျိုးမှာပို့ပြီးတော့အားစိုက်တာမျိုးအရင်းနှီးစိုက်တာမျိုးတွေမလိုအပ်နိုင်ဘူးလားခင်ဗျာ
လူပါရခင်ဗျာကျွန်တော်တို့ကအနေနဲ့ပြောပါမယ်ဒီ Facebook ကဒီမြန်မာတင်းရှိပါတယ်ဒီ Facebook မှာတင်းတဲ့ဒီမြန်မာလက်ရှိဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ကြိုက်လို့လူကြုံလာနေကြပါတယ်အဲ့တော့ဒီလက်ရှိအဲ့ Facebook ကဒီမြန်မာပြည်ကိုဒီတာဝန်ခံမိကြိုင်တဲ့လူအနေနဲ့ကဒီမြန်မာပြည်ရဲ့အခြေအနေကိုဒီနိုင်ငံရေးအခြေအနေကိုတော်တော်များများမနေနိုင်ဘူးကျွန်တော်အနေနဲ့ဆက်ပါတယ် ကျွန်တော်ဒီအရင်ကလည်းဒီပြီးခဲ့တဲ့အဲ့ဒါတုန်းကတော့ဒီကလည်းဒီကျွန်တော်တို့ရေလောက်ဖွင့်ရှိရတချို့လေဒီ Facebook ကဒီ Asia Pacific ဆိုင်ရာဒီတာဝန်ခံတွေနဲ့ကျွန်တော်ဒီလိုလိုကြည့်ကြတာရှိပါရဲ့ဒီဒီအဲ့မှာလည်းကျွန်တော်ဒီကျွန်တော်တို့ Facebook ရေလောက်ဖွင့်ရှိတဲ့ကံမျိုးနဲ့မျိုးတွေဖွင့်ပြကြတာမျိုးတွေရှိပါတယ်စိတ်နိုင်တဲ့ကျွန်တော်ပြီးခဲ့တာမျိုးတွေရှိပါတယ်အဲ့တော့ဒီဥမာကကျွန်တော်တို့ဒီပြီးခဲ့တဲ့ခေါက်တုန်းကကလားဆိုတဲ့ဝဟာရကို Facebook မှာရေးလို့ရှိရင်တန်းခံရဆိုရတယ်ဒါကြီးကသူ့အနေနဲ့ဒီဟိုရေး content နဲ့အပိုင်းကိုမရှိဘဲနဲ့ဒီဘလို့ရေးရတဲ့ intention ကိုမရှိဘဲနဲ့ဆက်ကလေးမြင်လို့ရှိရင်ဒါတော့ plan လိုက်တယ်ဘောနော်ဒီရက်နေဖက်ထုတ်လိုက်ပြီဆိုရင်ဟာကြီးကဒါတကယ်တော့လက်ပြမကြဘူးလက်ပြမကြဘူးရေးတဲ့သူရဲ့ဘလို့ဘောဟာ motive ခေါ်တာဘောကျွန်တော်ဘလို့လောက်ကိုရနေပြီးတရားကိုဖြစ်ဖြစ်ခြင်းနဲ့စိတ်ဆန္ဒပါလေဆိုတာမျိုးလေ့လာနိုင်တဲ့နေရာဒီအခုမှရှိဖို့လိုနေတယ်ကျွန်တော်ဒီမြန်မာပြည်ဟာမျိုးဆက်ကိုဒီမြန်မာပြည်ကိုမြန်မာပြည်ရဲ့နိုင်ငံရေးလူမျိုးအခြေအနေကိုကောင်းကောင်းနားလည်တဲ့အမော်ဖီတာလိုဟာမျိုးတွေ Facebook ကထားဖို့လိုနေတယ်နောက်တစ်ခုကကျတော့ကျွန်တော် Facebook ကလူတွေလည်းအရက်ပါဖွဲ့စည်းနေတယ်ပို့ပြီးတော့ကြည့်ရဖို့ကျွန်တော်ရှိဖို့နေလိမ့်မယ်။လက်ရှိမှာကျွန်တော်နားလေထားရတော့အရေးအဖွဲ့အစည်းတွေချို့နေ Facebook နဲ့ချိတ်ဆက်နေကြတဲ့ဒီဟိုဆက်စားမှုဖြစ်ရှိတယ်။တော်တော်အရောက်ကြီးအကောင်းမလို့
။ဟုတ်ကဲ့။
ဒီလိုရလေဒီပြည်သူတွေတော့ဒီဒီအမျိုးသားရေးလှုပ်ရှားမှုတုတ်ပြဲစီကြီးဒီပို့ကူကျွန်တော်ပြန်ရှင်းပြီးဒါမျိုးရမဖြစ်နိုင်ဘူးဆိုပြီးကျွန်တော်ရှိတယ်။တော်တော်ကျွန်တော် Facebook account တရားပိတ်ချင်ရလို့ကျွန်တော်ဖြစ်ပြီးကျွန်တော်ရှင်းတာကကျွန်တော်မကောင်းတဲ့အရေးပဲနဲ့ရှင်းတာမဟုတ်ဘူး။ဒါမျိုးလိုဖြစ်နေတယ်။ဒါဒီလိုအရေးယူဖို့ဆိုတော့လည်းကျွန်တော်ပြောရဲ။ဒါပေမဲ့ကျွန်တော်အဲ့ဒီမျိုးရှင်းလို့ဆိုပြီးပိတ်ခံရတာမျိုး။ဒါပို့ဆိုတော့ report တက်တဲ့နံပါတ်ကိုချပြီးတော့ဟိုအရေးယူတာ။တကယ်တည်းနဲ့အကောင့်ကိုကြာ report မတက်တဲ့အခါကျတော့ဘာမှပြဿနာမရှိဘူး။ကျွန်တော်ကြာ one year report တင်တဲ့အခါကျတော့ report တက်တဲ့အရေးချက်ကိုချပြီးရေးယူတာမျိုး။အဲ့တော့ဒီပုံကိုင်းပုံအားကြီးအများကြီးလို့ရှိတယ်။ဒါလိုလေသူတို့အရင်နဲ့ဒီမြန်မာပြည်ကြောင်တကယ်ကြီးရနားလေတူတယ်တိုင်နေမှုလို့လေဒီမြန်မာပြည်ကြောင်တကယ်နားလေလူတွေဆက်မှုလို့လေဒီ Facebook ရဲ့အခုဒီကဆုံးလုပ်လိုက်ပြီးဥရရသူကိုဒီဥရသူရဲ့ Facebook page ကိုကျွန်တော်တို့ဒီမိုးစကလိုက်ရှင်းရှားမှုအတွက်ဟိုပြဿနာဖြစ်ဖြစ်ရတဲ့အကြောင်းမျိုးတိတ်တယ်ဆိုတာမျိုးရှင်းရှားမှုလုပ်လိုက်တာမျိုး Facebook မှာရှိတယ်ဒါလိုက်တကြည့်ရတာလည်းပြီးတော့အဲ့လိုမျိုးဆိုလို့ရှိရင်ကျွန်တော်တို့ဟိုဟာထောက်ခံရမယ်ပေါ့နော်လက်ခံတယ်သို့တော့ဒီတကောင်လေးကနေပြဖြတ်နေရမှုသူတို့မှလေးရဲ့ဒီဒါမျိုးကြီးအမိုးစကဒီလိုလည်းဘောကအကောင့်ဘောကနေပေါ့ဝင်ရမှုရှိတယ်။ဥရသူတကယ် Facebook အကောင့်မှာဆိုရှိဒါမျိုးကိုဒါဒီရက်ရှိရှိနဲ့ပြောရမျိုးကလေးပေါ့နော်။ဒါအဲ့ကပုံပြီးဆိုတဲ့အကောင့်လည်းအများကြီးရှိတယ်။ဒါပေမဲ့လည်းသူတို့အနေနဲ့စီးရိတ်နိုင်မှုရှောက်ပြီးလည်းမလို့ဆိုတော့မလုပ်နိုင်ကြဘူး။ဆိုတော့ you are on Facebook ရဲ့ဒီဒါမျိုးလူမျိုးဘာသာရေးသူ့နိုင်ငံရေးပြည်သူ့ခါပြောင်းခံပြီးရဲ့ဒီ post ကို Facebook ကနေပြီးတော့ဒီအရေးယူဆောင်ရမှုတိုင်းမှာအားအနေနဲ့ကျွန်တော်တွေ့ရပါတယ်
။ Okay.ကိုတက်ဆိုရင်ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရှိနေပါတယ်အရင်ဆုံးတစ်ယောက်ကတော့မြန်မာနိုင်ငံကိုကိုကမောင်လင်းဖြစ်ပါတယ်ကိုကမောင်လင်းရဲ့သဘောထားဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ညာအင်တာနက်ကိစ္စကိုအတုံးကြရပညာမဲ့အတုံးကြီးလေးအတုံးကြီးလေးခြင်းကြောင့်အမုန်းတော့တာချင်းအတုံးကြီးလေးကြလေးပညာမဲ့ကိစ္စကိုတုံးနေခြင်းဒီမိမိအတွက်မကောင်းသူတစ်ပါးတည်းလည်းမကောင်းတိုင်းပြည်တည်းလည်းမကောင်းဖြစ်ပါတယ်အမိုးစကားမိုးစကားဖြစ်စီတော့သာမားဒီစွန်ဒီဒါသာရေးစင်းရမြတ်တော့နိုင်ငံကဆက်ဆံရေးကိုလည်းထိခိုက်စီပါလေဘုရားဘာသာဝင်များကြီးခုံနိကကိုလည်းထိခိုက်စီပါလေတခိုင်းကြီးပြက်လာပြချင်းအဓိကအကြောင်းရင်းဒီအမိုးစကားပွားနေတော့မိဝါများများကအစပြင်းဒီယူဆွေးနိုင်ပါသည်ဒီကကလည်းအမိုးစကားများကြီးဆက်ရှာမှုများကိုလည်းထိအောင်အရင်အတားအကွယ်မပြီးနိုင်ကြည့်ပါလေဆရာအရင်ကအပိုင်းနဲ့ရင်ဖြစ်ပါလေ
ဆိုတော့နောက်တစ်ခုကျွန်တော်အလှည့်ပေးခြင်းပါတယ်မလေးရှားကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးနိုင်ပါခင်ဗျအ
ဲ Facebook အကြောင်းပြောရရင်တော့ကျွန်တော်ကတော့ဒီမှာတော့အရင်တော့ပေါ့နော်ဟိုစင်ကာပူမှာအဝါဖြစ်တဲ့အခါကျတော့ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့က Yahoo တို့ Messenger တို့နဲ့အရင်လှုပ်ရှားတာပေါ့နော်လှုပ်ရှားတဲ့အခါမှာစင်ကာပူမှာကတော့အဲ့လို Internet ဒီလိုလို့ချင်းမဖြစ်ခဲ့တာကြာမှာသူကဥပ္ပေရှုတော်အရာတေချာလေးလာပြီးတော့မှသင်ပြရတဲ့သဘောဖြစ်တယ်ဗျ။အဲဒီတော့ကတော့ chat line လောက်ပါပဲ။ chat line တော့ပါပဲ။ကျွန်တော်တို့ကဥမာတကူလူတယောက်ကိုဟလာစော်ကားတာတို့ဥမာတကူနှိမ်ချတာတို့အတေဖြစ်တာတို့ဖြစ်လို့ရှိရင်တရားဥပ္ပေရအစွဲခံရနိုင်တယ်ပေါ့နော်။အစွဲခံရတယ်ဆိုတာလေတယောက်နှစ်ယောက်တရားဥပ္ပေလုံးလိုက်တာနဲ့ပဲကျွန်တော်တို့လည်းတိတဲ့အတွက်များသောအားဖြင့်အလေးအကျင့်စင်ကာပူနိုင်ငံမှာတော့လူများစုဟာလေကျင့်ရတော့လကောင်းပါရရတော့လကောင်းဟောပေါ့တခြားလူကိုထိခိုက်နိုင်တဲ့အပြုအမူအလုပ်ကံကိုမလုပ်လေလုပ်တာမရှိဘူးပေါ့နော်တရားဥပဒေစိုးမိုးတဲ့သဘောလည်းပါတယ်ဥပဒေရဲ့အကာအကွယ်နဲ့ဟိုလုပ်တဲ့သဘောလည်းပါတယ်မြန်မာပြည်မှာကြတော့ဘယ်လိုဖြစ်လဲဆိုတဲ့အခါကျတော့ Facebook ပေါ်လာတဲ့အချိန်နောက်တစ်ခုကဟိုနိုင်ငံရေးရလည်းအပြောင်းလဲဖြစ်တဲ့အချိန်လူတွေကလည်းခံစားချက်အမျိုးမျိုးရှိတဲ့အချိန်မှာ Facebook ကိုအသုံးများတယ်လို့ကျွန်တော်ယူဆပါတယ်ဒါပေမဲ့တခါတလေကြတော့လေအခုအမုံတရား ဟောပေါ့ထန့်တယ်လို့စကားပြောပြီးမယ်တချို့ကိစ္စတွေကြတော့ကျွန်တော်မြင်တာကြတော့အဲ့လိုမမြင်မဲနဲ့ဟောပေါ့နော်ဟိုပညာရစီတဲ့အကြောင်းလည်းရှိပါတယ်ဗျာ
ဒါပေ
မဲ့ဘာကြောင့်ဒီလိုဖြစ်လဲဆိုတော့တူရင်းပြောရလို့ရှိရင်တော့များသောအားဖြင့်မီဒီယာပေါ့နော်ပရင့်မီဒီယာတွေမှာတာဝန်ရှိရလို့ထင်ပါတယ်သူတို့ကအမှန်ကန်ဆုံးသောသတင်းကိုအများပြည်ပြည်ကိုမပေးနိုင်တဲ့အတွက်အာရတဲ့ information ကို Facebook ကအထက်တချင်းယူသုံးတဲ့အတွက် Facebook ပေါ်မှာမားတာရောမှန်တာရောခုနကလိုဥပဒေအားနည်းမှုတွေကိုအကာအကွယ်ပြုပြီးတော့ဟလာနော်ဟိုလူစလိုပုံဖော်တဲ့အတွက် Facebook လောကကဒီလိုဖြစ်တယ်လို့ပဲထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုနေဦးလေးကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကို Facebook ကနေမှတ်ချက်ပေးထားတာတချို့လည်းရှိပါသေးတယ်အဲစုမုံဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီမထွေးဆိုတဲ့အကောင်ကပြည်သူကိုအကျိုးမပြုဘဲနဲ့ကိုကျိုးသမားစစ်အာဏာရှင်နဲ့အပေါင်းပါလူတစုကမိမိတို့ရဲ့အာဏာလက်လို့မဆုံးရှုံးစေရန်တခုတည်းနဲ့ငွေမဲကနေပြီးတော့ကျေးစားလူမိုက်တွေငှားရမ်းပြီးတော့လူမှုကွန်ရက်မှာအမုန်းတရားအဖြန့်ဝေဆုံးဖြစ်ပါတယ်လို့ရေးထားပါတယ်နောက် Gimby Cup ဆိုတဲ့အကောင်ကမြမတက်မတော်ရဲ့စိတ်သက်စစ်စင်ရေးဌာနကအဆိုပါဆုံးပါတဲ့24နာရီသူတို့ Facebook ထိုင်ကြပါတယ်လို့ရေးထားပါတယ်။နောက်ဒီဟာဂျူလီ2ဆိုတဲ့တယောက်ကတော့ Facebook ဆိုတာတာလီယန်ဇယက်နဲ့အိန္ဒာနယံတွေမှာမီးသွေးခဲနဲ့ရေးတဲ့အဆင့်မျိုးပါပဲလို့ရေးထားပါတယ်။နောက်ကိုတင်မြင့်ဆိုတဲ့အကောင့်ကတော့ကျောင်းစာသင်ခန်းထဲမှာကလူမှုဆက်ဆံရေးဘာသာရပ်ဆိုပြီးအထက်တန်းအထိပြဋ္ဌာန်းထားဖို့လိုလာပြီးဆိုတာကို Facebook ရဲ့ comment တွေကိုကြည့်ရင်သိတာပါတယ်ဆိုပြီးရေးထားပါတယ်ရှင်။
โอเคကျေးဇူးပါဒီ Facebook မှတ်ချက်တွေထဲမှာတော့ဒီ internet သုံးတဲ့သူတွေထဲမှာဟိုစိတ်ဓာတ်နှိမ့်ချသူတွေနဲ့ပတ်သက်လို့ထောက်ပြတာတချို့လည်းတွေ့ပါတယ်တကယ်တော့ဒီ American လို့တိုးတက်တဲ့နိုင်ငံတွေမှာတော့မှဒီလူမှုကွန်ရက်ရဲ့အကျိုးဆက်တွေကတော့ရှိနေတော့မှာဥမာဒီ Donald Trump ဆိုလို့ရှိရင် Twitter လူမှုကွန်ရက်ကိုအသုံးများပါတယ် Twitter ကနေသူရေးလိုက်တဲ့အတွက်သတင်းတွေမြန်ဆန်ဆန်လူကြားထဲရောက်သွားတယ်ဆိုရင်လည်းဟိုပြည်ပြည်စုံစုံတစ်စုံလုံးကိုမသိရတဲ့အချိန်ခါမျိုးမှာဝေဖန်ခံရတာမျိုးကြုံရတယ်နောက်တချို့ကိစ္စတွေမှာဆိုရင်လည်းမတိုင်မြင်မဲနဲ့အရင်စလိုပြောလိုက်တယ်ဆိုတာမျိုးသူ့ကိုပြောခံရတာမျိုးလည်းရှိဘူးပါလေဆိုတော့ဒီ American လူငယ်တွေကြားမှာဆိုရင်လည်းဟိုအခုအသုံးဟိုခေါ်ကြတာတော့ cyber bullying ပေါ့လေ internet online ပေါ်မှာတစ်ဖက်သားကိုအနှံ့ကျင့်တာမျိုးစော်ကားမော်ကားရေးသားတာမျိုးဆိုတော့ဟိုပြဿနာမျိုးတွေဟိုပေါ်ထွက်တာမျိုးတွေလည်းရှိပါတယ်ဆိုတော့ဟိုဒါရင်နဲ့ဟိုပတ်သက်လို့ပေါ့လေကျွန်တော်တို့ဒီဆော့ကျွန်တော်ကုကားဆိုဒီ New York Times စောင်းပါတဲ့မှာတော့ဒီအမုန်းစကားတွေမမှန်တဲ့နေဟိုပြန့်နေတဲ့နေရာမှာ तू ကစောင်းပါရှင်ရ तू ကပြောချင်တာတော့ဒီနည်းပညာ platform ဆိုတာလေတုံးတဲ့လူတွေအခန့်ကဏ္ဍပိုအရေးကြီးတယ်ဆိုပြီး तू ကဟိုသူတွေတနာတွေ့ရှိချက်တချို့ကိုလည်းကုကားထားတာကိုတွေ့ရပါတယ်ဆိုတော့ဒီမဟုတ်မမှန်တဲ့သတင်းတွေအကြောင်းအရာတွေကပို့ပြီးတော့ပြန့်နှံ့လွယ်တဲ့သဘာဝရှိတယ်ဆိုပြီးတော့လည်း तू ကရေးပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒီကိုစီရ तू ရဲ့တုံးသက်ချက်ကိုဟိုကြားချင်ပါတယ်ခင်ဗျာဆိုတော့ဒီလိုဖြစ်တဲ့နေရာမှာဒီ platform ဆိုတာလေလူတွေရဲ့အခန့်ကဏ္ဍကလည်းဘလောက်များအရေးပါနေလဲဒီတုံးတဲ့ user တွေရဲ့အခန့်ကဏ္ဍပေါ့လေ
ဟုတ်ကဲ့အဲ့တော့ Facebook ကအနေနဲ့သူဒါမျိုးတွေဒီ social ခံရရင်တော့ဝေဖန်ခံရရင်ကြောနေကြသလားပေါ့နော်သူက platform ဖြစ်တယ်လူတွေပြောရတာကိုသူ symbol တင်ပေးတာပဲအဲ့တော့ဒီကတော့ symbol တက်ပြီးကပြတဲ့လူတွေပေါ့နော်အဲရေးလိုက်တဲ့လူတွေအဲဒါနဲ့ပဲကျွန်တော်တို့စိုင်းတယ်ဆိုပြီးတော့သူကတော့အမြဲကြိုးလေးရှိတာပေါ့အဲ့တော့ marketing platform ဖြစ်နေလဲဆိုတော့ဒါကကျွန်တော်တို့ကဒီစာရုပ်ပေါ်လို့လက်တက်ဆန်းလို့ရတာ Facebook ကကျွန်တော်အလွယ်ဆုံးဖြစ်နေတယ်အဲ့ဒါတစ်ချက်ပေါ့နော်အခုကတည်းကမြန်မာပြည်ကတော့အပိတ်ထားခံရနေပြီးတော့ကြာလာတဲ့ခါကျတော့အခုမှပြန်ပွင့်လာဖြစ်တဲ့အတွက်ဟိုဘောလုံးပေါ်တွေတော့ကြည့်နေတယ်ဒီကျွန်တော်တို့ဝိုင်းဆဲကြတဲ့ဟာမျိုးပေါ့နော်ဆဲလိုက်တာဘာမှတော့မဟုတ်ဘူးသူကဆဲလိုက်ရင်ရင်ထဲပေါ်တော့တော့သူကဝိုင်းဆဲကြတာပြီး Facebook မှာလည်းဒီသဘောမျိုးကျွန်တော်တို့ဖြစ်နေအဲ့ဒါတစ်ခုပဲနောက်တစ်ခုတော့ဘာဖြစ်ပြန်လဲဆိုတော့ဒီဟိုကလည်းဖြစ်တယ်ပေါ့နော်ကျွန်တော်တို့ကအကောင့်တွေကဒီ Facebook အကောင့်တွေကအတူတူလေကျွန်တော်တို့များတယ်သူနာမည်ရင်းနဲ့မဟုတ်ဘူးအဲ့ဒါကြတော့ကိုဆဲလိုက်တဲ့ဘာပဲပြောကိုတောင်းအောင်ယူရမလို့ဘူးပေါ့နော်ကိုလည်းဘယ်သူမှမကြည့်ဘူးဆိုတော့အဲ့ဒီပြဿနာတွေကြောင့်ကျွန်တော်တို့ရဲ့ဒီ Facebook ကတော့ညံ့ညမ်းတာပေါ့နော်နောက်တစ်ခုကတော့နိုင်ငံရေးကလည်းကျွန်တော်တို့ကဒီဒီမိုကရေစီကအခုမှကျွန်တော်တို့ကဆရာဖြစ်တော့တစ်ဖက်နဲ့တစ်ဖက်ကဘယ်လိုဒါအားပြန်ရမလဲဆိုတာကတိတ်မသိကြသေးတဲ့ခါကျတော့တစ်ဖက်နဲ့တစ်ဖက်တိုက်ခိုက်တာတအားများနေတာတွေ့ရတယ်။နောက်ပြီးတဲ့ခါကျတော့ဒါကတော့ဒီမှာလူမျိုးစစ်ရဲ့ဒါဘယ်လိုဘယ်လိုလဲတော့ကျွန်တော်တို့မသိဘူး။တစ်ခုခုဆိုရင်တိတိနဲ့နဲ့ဝိုင်းပြီးတော့ကျွန်တော်တို့ဆွေးနွေးတော့တာပေါ့နော်။ဆိုတော့အဲ့လိုမျိုးတွေကလည်းတော်တော်လေးများတယ်။အဲ့တော့တုံတောင်ခံလိုက်ရတဲ့လူဆိုရင်ဒီစိတ်ဓာတ်တွေပါကြာပြီးတော့ဟိုတခါလေလူညံသုံးသွားကြတောင်ရှိရတဲ့အာမျိုးတွေလည်းဖြစ်နေရပါတော့အဲ့တော့တို့တင်တော့ဒါကဟိုလူမျိုးစစ်ဒီကျွန်တော်တို့ဇေယိုက်နဲ့လည်းဆိုင်နေပြီးနိုင်ငံရေးခြေနေပေါ့နော်အဲ့ဒါနဲ့လည်းဆိုင်နေပါတော့ပြီးရင်ဒီ platform ကလည်းမြန်မာလူမျိုးတွေရဲ့အကြိုက်နဲ့လည်းကြုံနေပုံရတယ်အဲ့ဒါဆိုဒီတခြားနေရာတွေတော့မပေါ်ပဲနဲ့ဒီ Facebook မှာမြန်မာတွေကအဓိကဒီ Facebook မှာပဲတဝဲနေလဲရှိပြီးတခြားနိုင်ငံတွေမှာဆိုရင်တော့ Facebook တွေမဟုတ်ပဲနဲ့တခြား platform တွေလည်းအသုံးရလာတဲ့အခါကျတော့ဒီမှာကျွန်တော်တို့က ဒီလိုဖြစ်နေပြီးတော့ဖေးဆိုတစ်ခုရဲ့ကိုကျွန်တော်တို့ကကြိုးစားနာရှင်းလိုက်ရုံနဲ့ဖေးဆိုကိုကောင်းတော့အောင်လုပ်နေတယ်ကျွန်တော်တို့ရဲ့ဒီအချင်းချင်းကညီညာပုံညာဒီကြောကြပါကြဒီအာကြီးကောင်းလာစရာတော့ပိုရှိတယ်ပေါ့နော်အဲ့တော့ပြောရမယ်ဆိုရင်တော့ဒီဖေးဆိုတစ်ခုရဲ့မှာသူ့ပြုံနေတာစိုးစိုးရေရှိတယ်လို့မျိုးကောင်းလို့လည်းရှိတယ်ဒီပလက်ဖောင်းတစ်ခုရဲ့ပေါ်မှာပြဿနာရှင်းနိ
နေပါသေးတယ်။အရင်ဆုံးတစ်စားကတော့အမေရိကန်ပြည်တော်စုကမောင်ထတနာရဲ့စာပါသူကတော့ Facebook လူမှုကွန်ရက်ကိုလူတိုင်းတုံးနေတဲ့အတွက်ဆိုရှယ်ရှိသူကောင်းကျိုးတွေလည်းအများကြီးရှိပါတယ်။ကောင်းကျိုးတွေကတော့အရင်ကလိုမိသားစုတွေစီစာရေးရေးကြတဲ့အခါအမြန်ရောက်ပါစေလို့ဖျားတနေစရာမလိုတဲ့အပြင်အချိန်တိုအတွင်းဆက်သွယ်နိုင်ကြပါတယ်။ငွေကုန်ကြေးကြလည်းတက်တာသွားပါတယ်။တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့အာဏာပိုင်ရဲ့အကျင့်ပြတ်ချဆမှုတွေနဲ့နိုင်ငံအဝန်းကမှုရင်းစုံတွေကိုအလင်းမြန်သိခွင့်ရတဲ့အတွက်တရားဥပဒေစိုးမိုးရေးကိုအထောက်အကူဖြစ်စေပါတယ်။တမိုင်းဝင်ရှားပါတပ်ပုံတွေအကြောင်းအရာတွေသိရှိခွင့်ရတယ်လို့ထင်ပေါ်ကျချသူတွေရဲ့အကြောင်းတွေလည်းမှတ်သားခွင့်ရကြပါတယ်။ကျမကြီးနဲ့ပတ်သက်တဲ့ဗိုလ်သူဒ္ဓမျိုးစုံလည်းရနိုင်ပါတယ်။လူမှုကွန်ရက်ကတစ်ဆင့်ထင်ပေါ်ကျချသူတွေလည်းရှိကြပါတယ်။အစိုးရကကြည့်မယ်ဆိုရင်တော့စပါးတွေချဆင်းပြီးလူမှုပေါင်းသင်းဆက်ဆံရေးပိုင်းတွေမှာအရင်တုန်းကလိုဝိုင်းဖွဲ့ထိုင်ပြီးအကြောင်းအရာပေါင်းစုံကိုအမြင့်ချင်းဖလှယ်ဆွေးနွေးပြောဆိုတဲ့အလေးထားတွေရောင်းနေလာတာပါပဲဆိုပြီးသူကရေးပါတယ်။နောက်တူကတော့ဒေါက်တာကျော်ရှင်ဆိုပြီးတော့မြန်မာနိုင်ငံပို့ထားတာပါ။စုမဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီသူရေးထားတာကတော့မြန်မာပြည်ရဲ့တခုတည်းသောဆိုရှယ်မီဒီယာက Facebook ဖြစ်ပါတယ်။ဘသူကိုကြီးကြီးပွတ်နေတာပဲတွေ့ရပါတယ်။အစိုးမဆိုတာပါဘူး။အခုမှတုံးကြရတာမဟုတ်လား။ Facebook ဆိုတာအမုန်းစကားတွေပြန်ပွားအောင်ဖြန့်ချီတဲ့နေရာမှာအဓိကနေရာတစ်ခုဖြစ်တယ်ဆိုတာကိုတော့လုံးဝလက်ခံလို့မရပါဘူး။ဘာဖြစ်လို့လဲဆိုတော့ရဲဝေးကတငယ်ချင်းအပေါင်းအသင်းမိတ်ဆွေဆရာသမားအလှဆောင်နဲ့နေ့စဉ်တွေ့နိုင်ဆုံနိုင်စကားပြောနိုင်တဲ့မီဒီယာကြီးတစ်ခုဖြစ်နေပါပြီ။အလှူဒါနပြုတဲ့သူတွေရှိရင်ဝမ်းမြောက်စွာနဲ့တာဓုခေါ်နိုင်ပါတယ်။တာရေးနာရေးလူမှုရေး update တွေကိုလည်းကိုယ်တိုင်မြင်နိုင်ကြားနိုင်လို့ဝေးလံခေါင်ခိုက်တဲ့ဒေသတွေအတွက်အကျိုးထူပါတယ်။နေ့စဉ်ဖြစ်ထွန်းတိုးတက်မှုတွေကိုလည်းအများသိအောင်လို့ Facebook ကနေတစင်မျှဝေလို့ရနေပါပြီ။တချို့သောဖုန်းတော်ကြီးတွေတောင်မှဒီ Facebook ကနေတစင်အစုံးမတွေတရားတော်တွေတင်ပေးနေတာအလုံးမဲ့ဝမ်းမြောက်ရပါတယ်။လူဆိုတာကတော့ဇယိုက်မျိုးမျိုးနဲ့နေကြတာပါ။ဒေါသဇယိုက်ရှိသူကတော့သူ့ဝါသနာအတိုင်းအမုန်းစကားပြောမှသိချပါတယ်။မိတောင်မှတုံးတက်ရင်မိတ်ဆွေဖြစ်ပါတဲ့။ဒီကနေ့ခင်မှာတော့လူကျင်ဝင်းနဲ့မညီတဲ့သူတွေကို66ဂါကြီးနဲ့အေးအေးယူနေတာလေးလည်းရှိပါတယ်။ Facebook သုံးဆွဲသူလူတဦးချင်းအပေါ်မှာ၎င်းဘေးကမြင်သူတဦးချင်းအပေါ်မှာ၎င်းမူတည်တယ်လို့မြင်မိပါကြောင်းဆိုပြီးဒေါက်တာကျော်ရှင်ကရေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။နောက်တစ်ဒီ Facebook ကမှတ်ချက်တချို့မှာဆိုရင်လေကိုကိုဆိုတဲ့အကောင့်ကတော့မီဒီယာခန့်ကဏ္ဍကနိုင်ငံတကာနိုင်ငံအတွက်အလွန်အရေးကြီးကြောင်းကိုလူတိုင်းသိနာလဲရင်သိကောင်းမှာပါပဲဗျာတဲ့။နောက်တစ်ယောက်ကတော့တွတ်ပြီးတဲ့သူကတော့ပြောပြစီခင်ဗျားတဲ့ Facebook လူမှုကွန်ရက်ကမြန်မာပြည်သူတွေအတွက်တံပိုးဖြတ်နိုင်သောသတင်းဌာနတစ်ခုဖြစ်ပါတယ်။သတင်းအမှောင်ချသောမြန်မာနိုင်ငံအတွက်အရန်ကျေးဇူးများကြောင်းပြောပြစီခင်ဗျားဆိုပြီးရေးပါတယ်။ဆိုတော့သူတို့တွေရဲ့ဒီမှတ်ချက်တွေမှာတော့ဒီလူမှုဆက်ဆံရေးတွေမကပဲသတင်းအချက်လက်ရဖို့အတွက်ကိုပါ Facebook ကိုအားကိုးနေရတာမြင်လာပါတယ်။ဆိုတော့ဒီနေရာမှာလူမှုကွန်ရက်ဘက်ကသတင်းတွေဆိုတာဟုတ်တာရောမဟုတ်တာတွေရောရောထွေးနေလေးရှိရဲဆိုတော့သတင်းအချက်လက်တွေကိုမှန်မှန်ငါထုတ်ပြန်နိုင်မယ်ပေါ်ပြနိုင်မယ်ဆိုရင်ရောဒီအမုန်းစကားတွေမှန်မှန်တဲ့နည်းတွေကိုတမင်သက်သက်ဖြတ်နေတာတွေကိုတားဆီးရမရောက်နိုင်ဘူးလားကိုသက်ဆိုဝင်ဆွေးနွေးပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ဒီကျွန်တော်တို့ဒီလူမှုကွန်ရက်ကမှန်မှန်တယ်ဒီအောင်လက်တော်ဒီတင်းမှန်ဖြတ်လို့ရတဲ့အပိုင်းတွေနဲ့ကျွန်တော်အများကြီးကတ်သုံးလို့ရပါတယ်ဒီတိုင်းမှာလေဒီတင်းမှန်ကိုကျွန်တော်တို့ဖြတ်မှုတွေကဒီမီဒီယာတွေတိုင်းမှာလည်းလို့ဆူရပါကြတယ်တူရမျိုးရှိပါတယ်အဲ့တော့ဒီတရားဥပဒေစိုးမိုးရေးကိုကျွန်တော်အနေနဲ့ကျွန်တော်ပြောပါတယ်ဒီ cyber law ပုံစံမျိုးပေါ်တော့ကျွန်တော်တကယ်ဒီ Facebook ကနေပြီးတော့ဒီကျွန်တော်ဒီမမဲ့ဖြတ်နေကိစ္စမျိုးကြီးတော့ Facebook ကိုအသုံးချပြီးတော့ဒီဟိုဘယ်လိုမလဲဒီကျွန်တော်တို့ကဘယ်လိုလုပ်ရမလဲဒါမျိုးကိစ္စမျိုးကိုဆူရကနေပြီးတော့ဖြည်းဖြည်းရောက်ရင်းနိုင်တဲ့ solution လုပ်တဲ့လူတွေတွေ့ရပါလိမ့်မယ်ဆရာကြီးဒီပထမကပြောခဲ့တယ်လို့ကျွန်တော်တို့ဒီလူတွေကဒီ Facebook ကိုဟိုလူကအကောင့်အဖြစ်ကိုပြပြမယ်လို့တတိယပြပြမယ်လို့လည်းဒီရှိနေတာကြီးပြောနေတာပြောလို့ရတဲ့အခါကျတော့ဒီတရင်းတွေကမျိုးစုံဖွဲ့လို့ရမယ်လို့ရှိတယ်။ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီမနေ့ကဒီကုမ္ပဏီကိုဒီချင်းချောက်တဲ့အဖြစ်တွေတခုကျွန်တော်မနေ့က Facebook မှာတက်လာလို့တွေ့ရတယ်။ကုမ္ပဏီကိုဟိုတနေ့ကပြတ်တက်နေလို့ဥက္ကဋ္ဌကြီးကိုတက်ခံရလိမ့်မယ်ဆိုတော့ဒီအဲဒီကျဲမှာချင်းချောက်တဲ့အဖြစ်တွေတခုသိနေမှာရေးကြပြတာပဲ။ဒါဆိုလို့ရှိရင်ကလူမှုကွန်ရက်ကိုအသုံးပြုပြီးတော့ဒါလူတယောက်ရဲ့အသက်ကိုချင်းချောက်တဲ့ပုံစံမျိုးဖြစ်လာတယ်။ဒါကတိုင်းရှိပြီဖြစ်မှာတိုင်းရှိရှိပြီဖြစ်ဆိုဒါမျိုးရေးရနေပြီးတော့ဒါမျိုးအရေးကြီးလို့လည်းကျွန်တော်နေရာယူဆရတယ်။အဲတိုင်းမလုပ်မယ်ဆိုတော့မဟုတ်ဘူးပေါ့နော်။ဒါမျိုးဒီ social media ပေါ်ကနေပြီးတော့တုံးတဲ့ဟာမျိုးတွေကိုကျွန်တော်တို့ဒီအသေးစားစောင့်ချက်ကြီးရှိနေတဲ့ဟာမျိုးကျွန်တော်ရေးချင်လို့ဆိုလို့ရှိရင်ဗျာဒီ email ဆောင်မီဒီယာနဲ့ထောက်ဆောင်ရနေလို့ပြချခဲ့တာမျိုးတွေဒီရှိစက်ကြီးကောင်းကောင်းနဲ့အများကြီးခံခဲ့ရတယ်။ဒီ2009ခု2009အရေးကြီးမှာရှိစက်ကြီးတော့ကောင်းကောင်းနဲ့ခံခဲ့ရတယ်။2009မှာပါခဲ့တဲ့ဒီဒီလည်းအများကြီးရှိဥပမာကုနေကုန်းတဲ့လူဆိုလို့ဆိုလို့ရှိရင်ဒီ electronic ဥပဒေဟာဒီတခြားတယ်ခဲ့ရတာသူတို့ဒ
ီလုပ်မယ်ဆိုလို့ရှိရင်လေတကယ်လုပ်နိုင်တဲ့အဲ့ဒီတကယ်လုပ်ခဲ့တာမျိုးရှိရင်လုပ်နိုင်တဲ့ဒီထိန်းချုပ်နိုင်တဲ့ capacity တွေရှိတယ်။ဒါပေမဲ့ဒါယူကြတော့တရားဥပဒေစိုးမိုးကြီးကဘာမှမရှိဘူး Facebook မှာလောကကြီးဖြစ်နေတာဖြစ်ဆဲဆိုတာမျိုးထွက်တာမျိုးဖြစ်နေတယ်ကျွန်တော်နေပြောဆိုရတယ်။အဲ့တော့အဖိုးရဲ့တရားဥပဒေစိုးမိုးကြီးရဲ့ကအားနဲ့နေပြီးတော့ဒီ Facebook မှာဒါမျိုးမုန်းပြရပြီးချက်နံမျိုးလေးဝါဒချက်နံမျိုးလေးဖြစ်နေမှာပဲ။အဖိုးရဲ့အနေနဲ့ကတော့ငွေငယ်လေးနဲ့ထိန်းချုပ်နိုင်မှုမျိုးလေးနဲ့ဒါပေမဲ့အဲ့ဒီထိန်းချုပ်တဲ့အပိုင်းကလေဒီရဲ့ဒုလက်ဆောင်ထုတ်ဖို့ပြောဖို့ကိုထိပါတာမျိုးဒီကဖိနေတာမျိုးဖြစ်လို့မရဘူး။ကျိုးလို့ဆိုတော့ပြောဖို့ကတပိုင်းဒါနဲ့သူတို့လုံးပေါ်တဲ့အပိုင်းကြီးလူတွေမုန်းပြပြက်နေတဲ့ဟာမျိုးဒါမျိုးပြဿနာတွေလည်းအရေးကြီးတဲ့တပိုင်းကြီးနဲ့စိုးစိုးနေဖြစ်ဖို့လိုနေတယ်။အဲ့ဒီမှာမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့ဒီမျိုးစုဥပဒေကိုအခုပြင်ဖို့လုပ်နေရပုံစံမျိုးဖြစ်သွားတဲ့အခါကျလို့ရှိရင်လူတွေရဲ့လူလက်ခွင့်ကိုပါထိခိုက်တဲ့ပုံစံဖြစ်သွားရင်ကျွန်တော်တို့လက်ခံနိုင်မှာမဟုတ်ဘူး။
ဒီပါဝင်ဆွေးနွေးပေးတဲ့ကိုသက်ဆွေဝင်ကိုစီရသူနဲ့အီးမေးလ်တွေစာရေးပေးပို့တဲ့သူတွေကိုရန်ဆွေးနွေးတဲ့သူတွေအားလုံးနဲ့တော်တော်ရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုအောင်လွင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်ကိုပြန်ပြီးနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုလိုဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုသာမက VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ဓာတ်ရိုက်အသံလွင့်အစီအစဉ်တွေကိုကျမတို့ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းနားဆင်ဖတ်ရှုနိုင်ကြပါတယ်။ VOA American တန်ကနေ2018ခုနှစ်မတ်လ18ရက်တနင်္ဂနွေနေ့မနေ့အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်သလို VOA Internet စာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်။ပြည်ဝအမေရိကန်အတန်ရဲ့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမရှင
်။ရိုဟင်ဂျာချက်တဲ့ဟာမြန်မာနိုင်ငံရဲ့ကိစ္စမဟုတ်ပဲဒေသတွင်းလူမျိုးရေးဆိုင်ရာအန်ဒရယ်အဆင့်အထိရောက်သွားနိုင်တယ်လို့မလေးရှားဝန်ကြီးချုပ်နာဂျက်ဘရော့ဆက်ကသတိပေးလိုက်ပါတယ်။ဩစတြေးလျနိုင်ငံမှာကျင်းပတဲ့အာဆီယံဩစတြေးလျထိပ်သီးအစည်းအဝေးတွင်ဝန်ကြီးချုပ်ဘရော့ဆက်ကအဲ့လိုသတိပေးလိုက်တာပါ။အဲ့ဒီအစည်းအဝေးကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တက်ရောက်နေပြီးရိုဟင်ဂျာတွေအပေါ်မြန်မာဆွေးနွေးရပြုမှုလှုပ်ဆောင်ပုံကြောင့်လူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ဒေါအောင်ဆန်းစုကြည်ကိုတရားစွဲဆိုဖို့ဩစတြေးလျစီနေတချို့ကကြိုးစားခဲ့ကြပါတယ်။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်ဟာတန်တမာရေးအကာအကွယ်ရထားသူဖြစ်တာကြောင့်အဲဒီလိုတရားမစွဲနိုင်ဘူးလို့ဆိုပြီးဩစတြေးလျစီနေချို့ကပယ်ချလိုက်ပါတယ်။ယာရုကထုတ်ခံလိုက်ရတဲ့ FBI ဒုတိယညွှန်ကြားရေးမှူးအန်ဒရူးမက်ကိတ်ဟာသူနဲ့သမ္မတဒေါ်နယ်ထရန့်တို့အကြားပြောဆိုဆက်သွယ်ခဲ့တာတွေကိုအသေးစိတ်မှတ်သားထားတယ်လို့သတင်းမီဒီယာတွေကစနေနေ့မှာပြောကြပါတယ်။မစ္စတာမက်ကိတ်ကိုသမ္မတထရမ်ကလာတော်ကြလူသီးရှင်ကြားဝေဖန်ပြစ်တင်တာတွေလုပ်ခဲ့ပြီးတောက်ကြနေနောက်ပိုင်းမှာတော့ရှေ့နေကျိုဂျက်ဆက်ရှင်စ်ကယာရုကနေထုတ်ပြစ်လိုက်တာပါမစ္စတာမက်ကိတ်ဟာ FBI မှာတာဝန်ထမ်းလာတာနှစ်ပေါင်း20ကျော်ပြီဖြစ်ပြီးအငြင်းစားယူမဲ့ရက်မတိုင်ခင်နှစ်ရက်လိုမှပဲအထောက်ခံရတာပါယာရုကဖေရှားအရင်ဖေရှားခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုစုံစမ်းရေးဘျူရို FBI ညွှန်ကြားရေးမှူးရောဟောင်းဂျေးမ်စ်ကိုမီကအမေရိကန်လူထုအနေနဲ့ဘယ်သူဟာဂွန်ပြူတိုက်သူဖြစ်ပြီးဘယ်သူကတော့ဂွန်ပြူတိုက်သူမဟုတ်ဘူးဆိုတာမကြာခင်ဆုံးဖြတ်လိုက်မယ်လို့ပြောလိုက်ပါတယ်။မစ္စတာဂိုမီကသမ္မတကြီးခင်ဗျာကျွန်တော်ပြောမယ့်အကြောင်းအရာတွေကိုအမေရိကန်လူထုမကြာခင်မှာပဲကြားရပါတော့မယ်။ဘယ်သူဟာလေးစားဂွန်ပြူတိုက်သူဖြစ်တယ်လဲဆိုတာသူတို့ဖာတာအကဲဖြတ်နိုင်ကြပါလိမ့်မယ်လို့စနေနေ့ကထွစ်တာမှာရေးပါတယ်။ရုရှားသမ္မတရွေးကောက်ပွဲတွေကိုဒီကနေ့တနင်္ဂနွေမှာကျင်းပမှာဖြစ်ပြီးသမ္မတအဖြစ်18နှစ်ကြာလာပြီဖြစ်တဲ့ဗလာဒီမီယာပူတင်ကိုနောက်6နှစ်သက်တမ်းအတွက်ရွေးချယ်ကြမယ်လို့ခန့်မှန်းရပါတယ်။သမ္မတပူတင်ကိုစိန်ခေါ်မဲ့ဘယ်ပြိုင်ဘက်တူးမှလည်းရှိဖို့မရပါဘူးခင်ဗျာ
။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှာကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Kevin Paula ဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.